Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရ2020ပြည့်စက်တင်ဘာလ9ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6:00က9:00ထိ line to meter 24.40.51 နဲ့ line to meter 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစံသတ်မှုနောက်ဆုံးအဆင့်ဖြစ်တဲ့အဆင့်3ဆက်သတ်မှုရလဒ်တွေမှာလူတွေအတွက်အန္တရာယ်ကင်းကင်းသုံးဆွဲနိုင်ကြောင်းမပြတ်သားနိုင်သေးရင်အမေရိကန်အစိုးရစီကတရားဝင်ခွင့်ပြုချက်တောင်းခံအောင်မှာမဟုတ်သေးကြောင်းကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ဆိုင်ကြိုးပမ်းနေကြတဲ့ဆေးကုမ္ပဏီတွေရဲ့အမှုဆောင်ရရှိချုပ်ကအင်ကာနီကဖူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကနိုဘယ်3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်ကာကွယ်ဆေးရနိုင်တယ်လို့တင်းတော်လေးကပြောပြီးမှအခုလိုဆေးဝါးကုမ္ပဏီတွေကအမှုဆောင်ရရှိချုပ်တွေရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အခုလိုကတိပေးထားတဲ့ဖူးတွဲကြေညာချက်ကကာကွယ်ဆေးရရှိဖို့သိပ္ပံတိကျအစီအစဉ်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးလူတွေစိတ်ချယုံကြည်မှုရရှိစေဖို့မျှော်လင့်ကြောင်းနဲ့အစီအစဉ်ဆက်သက်ပြီးတဲ့နောက်မှာကာကွယ်ဆေးထုတ်လုပ်ဖို့ခွင့်ပြုချက်ရယူသွားနိုင်ဖို့မျှော်မှန်းထားကြောင်းမှုဆောင်ရရှိချုပ်တွေရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ကာကွယ်ဆေးအဆင့်3စံတမှုရလဒ်တွေမှာလူတွေအတွက်အန္တရာယ်ကင်းကင်းသုံးဆွဲနိုင်ကြောင်းပြသနိုင်မှသာအမေရိကန်အစားအသောက်နဲ့ဆေးဝါးကုခဲဌာန FDA အပါအဝင်သက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်ဒါမှမဟုတ်အရေးပေါ်သုံးဆွဲခွင့်တောင်းခံသွားမှာဖြစ်တယ်လို့လည်းဒီကြေညာချက်ထဲမှာကတိပြုပြောဆိုထားတာဖြစ်ပါတယ်။သမ္မတ Trump က COVID-19 ကာကွယ်ဆေးကိုခွင့်ပြုချက်အမြန်ရယူဖို့တိုက်တွန်းနေတာကြောင့်အခုလိုမှုဆောင်ရရှိချုပ်တွေရဲ့ပူးတွဲကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ Republican အမတ်တွေတင်းကျုပ်ထားတဲ့ American အထက်လွှတ်တော်မှာ COVID-19 ရဲ့ထောက်ပံ့ပေးရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုဒီတစ်ပတ်တည်းမဲခွဲဆုံးဖြတ်တည်ပြုဖို့ရှိတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကအင်္ဂါနေ့ကပြောပါတယ်။ American နိုင်ငံထဲတန်းချီတဲ့လူတွေအလုပ်လက်မဲ့ဖြစ်နေစေမှာတချို့တွေကအလုပ်ပြန်လဲရရှိကြပေမဲ့အထည်နာဆုံးလုပ်ငန်းတွေကတော့ပြန်လဲနှလန်းထူဖို့ခက်ခဲနေစေဖြစ်ပါတယ်။အလုပ်လက်မဲ့ဖြစ်နေသူတွေကိုဘိုးဆိုးရကပြီးခဲ့တဲ့ဇူလိုင်လကုန်ထိတပတ်အမေရိကန်ဒေါ်လာ600ထပ်ဆောင်းထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့ထောက်ပံ့ကြေးပေးတဲ့ကာလတန်းတိုးဖို့နဲ့ထောက်ပံ့ငွေကြေးသုံးစွဲမှုပမာဏအပေါ်မှာထရမ့်အစိုးရနဲ့ဒီမိုကရက်အမတ်တွေကြားသဘောတူညီချက်မရရှိခဲ့ကြပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လော့စီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ကတော့အထက်လွှတ်တော်ကဒီတစ်ပတ်တည်းမဲခွဲဆုံးဖြတ်မဲ့ဥပဒေမူကြမ်းဟာနိုင်ငံရေးကစားတာတက်တက်ဖြစ်တဲ့ဆိုပြီးပူးတွဲကြေညာချက်ထုတ်ပြန်ထားပါရခင်ဗျာ။ဘယ်လာရုစ်အတိုက်ခံခေါင်းဆောင်ဆဗလီယာနာရှီကန်ဗိုစကာယာကသူ့နိုင်ငံတွင်ဖြစ်ပွားနေတဲ့နိုင်ငံရေးအကြက်တဲကလက်ခံနိုင်ပွဲဖြစ်တာကြောင့်သမ္မတအလက်ဇန္ဒားလူကာရှန်ကိုရာထူးကနှုတ်ထွက်ဖို့အရေးနိုင်ငံတကာကဖိအားပေးဖို့တောင်းဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲဆရာပြနေသူဘယ်လာရုစ်ပြည်သူတွေကိုလူကြီးအဖွဲ့တွေကရိုက်နှက်ပြီးအစုလိုက်ပြုံလိုက်ဖမ်းဆီးနေတာနဲ့အာရမခေါ်ဆောင်ခံရလို့ပျောက်ဆုံးနေမှုတွေအပေါ်မှာနိုင်ငံတကာကဒီတိုင်းရက်ကြည့်မနေကြဖို့ကိုလည်းမေတ္တာရက်ခံလိုက်ပါတယ်။ဒါအပြင်ဒီတစ်ပတ်တည်းဆရာပြပေါ်တွေမှာဥဆောင်နေခဲ့သူအတိုက်ခံမျိုးသမီးနောက်တဦးဖြစ်တဲ့မာရီယာကိုလက်စနီကိုဗာကိုဖမ်းဆီးတာကိုပြန်လွှတ်ပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။မာရီယာကိုလက်စနီကိုဗာဟာတင်းထောင်နေကလေးကပျောက်ဆုံးနေပြီးလူကြီးအဖွဲ့တွေကသူ့ကိုဗန်ကားရဲကိုအတင်းထက်ပြီးခေါ်ဆောင်သွားခဲ့တယ်လို့သတင်းတွေထွက်ပေါ်နေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကိုလက်စနီကိုဗာကိုဘယ်လာရုစ်အာဏာပိုင်တွေကအင်ကာနေကယူကရိန်းနိုင်ငံနဲ့အတင်းအဓမ္မပို့ဖို့ကြိုးစားခဲ့ကြောင်းနဲ့ယူကရိန်းကိုမသွားလို့တဲ့ကိုလက်စနီကိုဗာကသူ့ရဲ့ passport ကိုဆွဲဖျက်ဖြစ်ခဲ့တာကြောင့်အာဏာပိုင်တွေရဲ့အကြံစီမအောင်မြင်ဖြစ်ခဲ့ရတယ်လို့သူနဲ့အတူရှိတဲ့အတိုက်ခံအဖွဲ့ဝင်တွေကပြောပါတယ်။
ကား
ထဲရောက်သွားပြီးသူ့ passport ကိုမြင်လိုက်တာနဲ့သူကတခါတည်းစုံဖြဲဖြစ်လိုက်ကြောင်းအဲဒီနောက်ကိုလန်စနီကိုဗာကကားတကားကိုဖွင့်ပြီးဘီလာရုစ်နဲ့နေပိတ်ထဲပြန်လည်ဝင်ရောက်သွားခဲ့တာဖြစ်ကြောင်းအတိုက်ခံဖွဲ့ဝင်အန်တန်ရိုဒန်ကော့ဖ်ကပြောပါတယ်ဘယ်လာရုစ်နိုင်ငံမှာအတိုက်ခံခေါင်းဆောင်တွေတူပြီးတူအဖမ်းခံရပြီးတဲ့နောက်မှာဂီတသမားဘဝကနေနိုင်ငံရေးတကြွလှောက်ရှားသူဖြစ်လာသူကိုလက်စနီကိုဗာဟာဒီတစ်ပတ်ထဲအထိလွတ်မြောက်နေခဲ့တာဖြစ်ပါတယ်။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်နိုင်ငံရဲ့ပြည်ပကတွေအတွင်းလူကြုံစိတ်ချရတဲ့နယ်မြေတစ်ခုလိုလက်ခံထားတဲ့ပန်စရာပြည်နယ်အတွင်းအင်ကာနေကပထမဆုံးအကြိမ်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ်။အာဖဂန်နစ္စတန်အရှေ့မြောက်ပိုင်းပန်စရာပြည်နယ်စင်ချေဘုံဒေသကိုတာလီဘန်စစ်သွေးကြွတွေကလာရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ရတာလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။မနေ့အင်ကာနေတုန်းကတိုက်ခိုက်မှုမှာလူကြုံတပ်ဖွဲ့ဝင်တွေကိုအကူအညီပေးခဲ့တဲ့ပန်စရာ ေသခံတွေကိုလည်းတာလီဘန်အဖွဲ့ဝင်တွေကဒဇင်ကန်အဖြစ်ခေါ်ဆောင်သွားခဲ့ပါတယ်။တာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုယ်စားလှယ်အဖွဲ့တို့တစ်ဖက်ဆွေးနွေးမှုတွေစတင်ဖို့မျှော်လင့်နေကြတဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်သတင်းတွေကိုဆက်လက်တင်ပြမှာပါရှင်ကျွန်မအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာစက်တင်ဘာလ10ရက်နေ့ညပိုင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်အရ COVID-19 ကူးစက်သူပေါင်း69ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ1900လောက်ရှိပြီဖြစ်ပါတယ်။ရောဂါကြောင့်သေဆုံးသူ2ဦးတိုးလာတဲ့အတွက်လည်း COVID-19 နဲ့သေဆုံးသူမြန်မာနိုင်ငံမှာ10ဦးရှိသွားပြီဖြစ်ပါတယ်။စက်တင်ဘာလ10ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း2235ခုကိုစစ်ဆေးခဲ့ရမှာအခုလို69ယောက်ကိုအတည်ပြုခဲ့တာပါ။အဲ့ဒီတည်းမှာမန္တလေးတိုင်းမြင်းကြံမြို့နယ်က10ယောက်၊တာစီမြို့နယ်က4ယောက်၊အောင်မြေတာဇံမြို့နယ်က1ယောက်နဲ့ကျန်တဲ့83ယောက်ကတော့ရန်ကုန်မြို့တွင်းမြို့နယ်အသီးသီးကဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2016နဲ့2019ခုနှစ်ကတပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးမှပါဝင်ခဲ့ပြီးရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာအပါအဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ဝန်ခံပြောဆိုထားတဲ့မြန်မာစစ်သား2ဦးကိုအမြန်ဆုံးတရားစစ်ဆေးပြီးတော့မျက်မြင်တပ်သေးတွေအဖြစ်အကာအကွယ်ပေးဖို့45 rights လူခွင့်ရေးအဖွဲ့ကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။အသက်33နှစ်အရွယ်ကိုမျိုးဝင်းထွန်းဆိုသူနဲ့အသက်30အရွယ်ကိုဇော်နိုင်ထွန်းဆိုသူတို့နှစ်ဦးဟာမြမတက်မတော်မှာတပ်သားတွေဖြစ်တာဝန်ထမ်းဆောင်နေရာကနေ2020ပြည့်နှစ်မေလနဲ့ဇွန်လမှာအသီးသီးထွက်ပြေးခဲ့ကြသူတွေဖြစ်တယ်လို့45 rights ရဲ့မင်းကထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူတို့နှစ်ယောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုဩဂုတ်လမှာထွက်ပြေးလာခဲ့တာဖြစ်ပြီးသူတို့ကိုအကာအကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ကြားခဲ့ပြီးတဲ့နောက်အဲ့ဒီစစ်သား2ဦးရောက်နေတယ်ဆိုတာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက The Hague မြို့အခြေဆိုင်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုအကြောင်းကြားခဲ့တာလို့45 rights ကပြောပါတယ်သူတို့ကို ICC ရုံးဆိုင်တဲ့ The Hague မြို့ကိုတင်းလာနေကပို့လိုက်ပြီလို့ New York Times သတင်းစာကရေးထားပေမဲ့ ICC ပြောခွင့်ရ Fadi El Abdulla ကတော့သူတို့ကို ICC ကထိမ့်သိမ်းထားတယ်ဆိုတာမဟုတ်တဲ့အကြောင်းပြောတယ်လို့ Writer သတင်းမှရေးသားထားပါတယ်။အပြည့်အစုံကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာနှာစင်ရမှာပါ။ Indonesian နိုင်ငံအာချေကန်ချေနာမှာကယ်တင်ခဲ့တဲ့လှေစီးပြေး Rohingya ဒုက္ခသည်300နီးပါးဟာပင်လယ်ထဲမှာလာပေါင်း9လနီးပါးကြာခဲ့ပြီးမျောလင့်ချက်ကင်းမဲ့တဲ့အခြေအနေနဲ့ကြုံခဲ့ကြသလိုလူအယောက်30ကျော်လောက်သေဆုံးခဲ့တယ်လို့ခန့်မှန်းကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအာရှပစိဖိတ်ဆိုင်ရာညွှန်ကြားမှု Andrika Redwardika အင်္ဂါနေ့ကပြောကြားခဲ့ပါတယ်စက်တင်ဘာလ9ရက်တနင်္လာနေ့အစောပိုင်းအာချေးပြည်နယ်ယူဂျုံဘလန်ကန်ချေကိုဆက်လီတစည်းနဲ့ရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေ့ရှိခဲ့တာပါလှေစီးဒုက္ခတွေအများပြားဟာဆေးဝါးကုသမှုလိုအပ်နေတယ်လို့လည်းအန်ဒရီကာရက်ဝတ်တီကပြောပါတယ်သူတို့အားလုံးကိုအင်ဒိုနီးရှားနိုင်ငံရဲ့ကျန်းမာရေးစံချိန်ဆန့်ညွှန်းနေတဲ့အညီ COVID-19 စစ်ဆေးဖို့အင်္ဂါနေ့နေ့လယ်ပိုင်းကလေးကဒေသခံအာဏာပိုင်တွေစတင်ဆောင်ရွက်နေပြီဖြစ်တယ်လို့လောက်ဆမာဝီမျိုးတော်ဝန်ကောင်စီရဲ့ကျန်းမာရေးဌာနအကြီးအကဲလက်ဖြစ်ရိုဟင်ဂျာဒုက္ခသည်တွေအရေးတာဝန်ယူဆောင်ရွက်နေသူမာဇူကီက VOA ကိုအခုလိုပြောပါဗျာ
။
လောက်ဆမာဝီကျန်းမာရေးဌာနဝန်ထမ်းတွေအနေနဲ့ဒီနေ့နေ့လယ်ပိုင်းမှာပဲဒုက္ခသည်တွေကို COVID-19 စစ်ဆေးဖို့မြန်မြန်ဆန်ဆန်စတင်လှုပ်ဆောင်နေပါတယ်။စစ်တပ်အရာရှိတွေရဲ့ပြောပြချက်အရရာနဲ့ချီတဲ့ဒုက္ခသည်တွေထဲမှာအပြင်းထန်ဖျားနာပြီးအသက်ရှူကျက်နေတဲ့လူနာတယောက်ပဲရှိပါတယ်။အဲ့ဒီသူကိုတော့ဆေးရုံကိုချက်ချင်းပို့ထားပါတယ်။ကျန်တဲ့သူတွေအားလုံးကတော့ကျန်းမာရေးကောင်းတဲ့အနေအထားမှာရှိပါတယ်လို့မာဇူကီကပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်300နီးပါးအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးနဲ့အခြားလိုအပ်ချက်တွေအတွက် UNHCR ဘက်ကလည်းအချေးပြည်နယ်အာဏာပိုင်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့အန်ဒရီကာရက်ဝတ်တီကပြောပါတယ်။အခုနောက်ဆုံးလှေစီးပြေးရိုဟင်ဂျာဒုက္ခသည်300နီးပါးအာချေးကန်ချေဘက်ကိုဘလို့ရောက်လာတယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးလို့မရသေးကြောင်းလက်ဆမော်ဝီမြို့တော်ဝန်ကောင်စီပြောခွင့်ရမာဆူကီက VOA ကိုပြောပါရရှင်။အမေရိကန်ဒေါ်လာ 1.5 ဘီလီယံကုန်ကြမဲ့ရန်ကုန်မြို့တစ်စီမံကိန်းအတွက်တင်တာအစ်စ်တွေခေါ်ယူရေးဂျာမနီစီးပွားရေးအတိုင်ပင်ခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Roland Beaga ကိုမြန်မာကငားယံလိုက်ပါတယ်။ရန်ကုန်တိုင်းဆိုရခွင့်ပြုချက်နဲ့ဖွဲ့စည်းထားတဲ့ NYDC ရန်ကုန်မြို့သစ်စီမံကိန်းဖွံ့ဖြိုးရေးကုမ္ပဏီကရန်ကုန်မြစ်အနောက်ဘက်ကမ်းမှာမြို့ပြတည်ဆောက်မဲ့စီမံကိန်းအတွက်နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုတင်ဒါခေါ်ယူဖို့လေလံပြစ်ရမှာပွင့်လင်းမြင်သာမှုရှိအောင်အခုလို Roland Beaga ကုမ္ပဏီကိုငားယံခဲ့တာလို့ဆိုပါတယ်။ NYDC ဟာမြေဧကပေါင်း2000အကျယ်ဝန်းရှိတဲ့ရန်ကုန်ဆက်မှုဇုံစီမံကိန်းကိုတရုတ်အစိုးရပိုင်ဆက်သွယ်ရေးနဲ့တိဆောက်ရေးကုမ္ပဏီ CCCC တခုတည်းနဲ့ပဲပူးပေါင်းပြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီဆက်မှုစီမံကိန်းအတွက်အပြိုင်ဆိုင်တင်ဒါခေါ်ယူခြင်းမရှိတာတရုတ်ကုမ္ပဏီနဲ့ပဲပူးပေါင်းလှုပ်ဆောင်ရမှာပွင့်လင်းမြင်သာမှုမရှိတာတွေကြောင့်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါကြောင့်အခုလိုကြီးမားလာတဲ့မြို့ပြစီမံကိန်းအတွက်အငယ်စားစီမံကိန်းတွေအဖြစ်ခွဲပြီးရင်းနှီးမြှုပ်နှံမဲ့သူတွေကိုဈေးပြိုင်တင်ဒါနဲ့ခေါ်ယူရေးလမ်းပွင့်သွားအောင်မြန်မာအစိုးရကစီစဉ်ဆောင်ရွက်ခဲ့တာပါ။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
။ဒီခိုင်းပြင်းတဲ့စစ်စင်ရေးတွေအတွင်းလူဝင်ကြတွေကိုအစုဝေးလိုက်တဲ့ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့တဲ့ဆိုတဲ့စစ်သား2ဦးရဲ့ထွက်ဆိုချက်တွေဟာယုံကြည်နိုင်လောက်တဲ့ထွက်ဆိုချက်တွေဖြစ်တယ်လို့45 Rights လူ့အခွင့်အရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith က VOA ကိုပြောပါတယ်။တပ်ကထွက်ပြေးပြီးတဲ့နောက်ရခိုင်လက်နက်ကိုင်အဖွဲ့ AA ရှိမှအဲ့ဒီစစ်သား2ဦးထွက်ဆိုခဲ့တာဖြစ်ပြီးAA ကရိုက်ကူးမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုသူတို့ကိုယ်တိုင်ကြည့်ပြီးတော့စမ်းစစ်ခဲ့တာလို့ Matthew Smith ကပြောပါတယ်။ဒီစစ်သား2ဦးထွက်ဆိုထားတဲ့အထဲမှာအဓိကအရေးပါတဲ့အချက်တွေကဘာတွေပါလဲ။သူတို့ရဲ့ထွက်ဆိုချက်တွေကရောဘယ်လောက်ယုံကြည်ကြလောက်ပါလဲ။ဒီမေးခွန်းတွေအပေါ် 45 Rights အဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ဖြေဆိုထားတာကိုပြောပြပါမယ်။ကျွန်တော်ကြော်ကြော်သိမ်းပါ။ချီလင်တရင်965ကလို့ပြောတဲ့အသက်33နှစ်အရွယ်ကိုမျိုးဝင်းထွန်းဆိုသူနဲ့ချီလင်တရင်3935လို့ပြောတဲ့အသက်30အရွယ်ကိုစောနိုင်ထွန်းဆိုသူတို့နှစ်ဦးဟာမြန်မာတပ်ဖွဲ့မှတပ်သားတွေဖြစ်တော်ဝန်ထမ်းဆောင်နေတာကနေ2020ပြည့်နှစ်မေလနဲ့ဇွန်လတွေမှာတပ်ကနေအသီးသီးထွက်ပြေးခဲ့ကြသူတွေဖြစ်တယ်လို့45 Rights ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။တပ်ကထွက်ပြေးပြီးတဲ့နောက် AA အဖွဲ့စီရောက်သွားပြီးရခိုင်ပြည်နယ်မှာ2016နဲ့2019ခုနှစ်တွေကလုခဲ့တဲ့တပ်မတော်စစ်စင်ရေးတွေအတွင်းသူတို့ပါဝင်ခဲ့တာတွေရိုဟင်ဂျာမွတ်စလင်တွေကိုအစုအဝေးလိုက်တပ်ဖြတ်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့ကြတယ်ဆိုတာတွေကိုဝန်ခံပြောဆိုခဲ့တာပါ။သူတို့ထွက်ဆိုခဲ့တဲ့ထဲကအဓိကရေးပါတဲ့အချက်တွေကို Matthew Smith ကအနှစ်ချုပ်ပြောပြပါတယ်
။ Well, I think it's noteworthy that both of these soldiers were operational in two different townships.
So they were in one of the towns and one of the towns that they were in. This is a part of the story that I think is important. The two of them were in the same area, and the other one was in the same area, and the other one was in the same area. ဒါ့အပြင် Ranger တွေအားလုံးကိုရှင်းပြဖို့ဒါမှမဟုတ်တပ်ဖြတ်ဖြစ်ဖို့သူတို့ရဲ့အထက်ရာရှိတွေကအမိန့်ပေးခဲ့တယ်ဆိုတော့နယ်စလုံကထွက်ဆိုထားပါတယ်ဒီချက်ကလူမျိုးတုံးတပ်ဖြတ်မှုနဲ့ဆိုးရွားရက်ဆက်လာတဲ့ပြစ်မှုတွေကိုကျူးလွန်မှုနေရာဒေသအသီးသီးမှာရောက်နေခဲ့တဲ့တရင်တပ်ဖွဲ့တွေအတွက်စစ်တပ်အတွင်းမှာတူညီတဲ့အမိန့်ပေးခဲ့တယ်ဆိုတာကိုရည်ညွှန်းနေပါတယ်ဒါကတိတ်ကိုအရေးကြီးတဲ့အချက်ပါနောက်ထပ်တိတ်အရေးပါတဲ့ချက်ကတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အယောက်180အထိကိုတပ်ဖြတ်တာမှာသူတို့ပါဝင်ခဲ့တယ်ဆိုတာဒီလူနှစ်ယောက်ကဝန်ခံထွက်ဆိုထားတဲ့အပိုင်းမှာပြောထားတဲ့အထက်မှာမရင်းကျင်တာလိမ်မိုင်းအိတ်ဓမ္မပြုကျင်တာတွေနဲ့ဆိုင်တဲ့ချက်တွေလည်းပါပါတယ်ဒါကလည်းလူခွင့်ဆိုင်ရာအရင်ကမှတ်တမ်းတင်ထားရည်နဲ့ကိုက်ညီပြီးတော့တိတ်ကိုအရေးပါတဲ့ထွက်ဆိုချက်တွေဖြစ်ပါတယ်
။စစ်သားနှုတ်ဦးရဲ့ထွက်ဆိုချက်တွေဟာသူတို့စီမရောကုလသမဂ္ဂမှာပါရှိထားတဲ့အထောက်အထားမှတ်တမ်းတွေနဲ့ကိုက်ညီတယ်လို့လည်း Matthew Smith ကပြောပါတယ
်။ We analyzed and reviewed carefully the two videos of
ဒီမြန်မာစစ်သားနှုတ်ဦးပြစ်မှုကျူးလွန်ခဲ့တယ်လို့ထွက်ဆိုထားတဲ့ဗီဒီယိုနှစ်ခုကိုကျွန်တော်တို့တိတ်ကျကျစမ်းစစ်သုံးသပ်ခဲ့ပါတယ်။ကျွန်တော်တို့ရဲ့အမြင်အရဗီဒီယိုထဲမှာသူတို့ပြောထားတာတွေဟာ2016နဲ့2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုကျွန်တော်တို့မှတ်တမ်းတင်တာတွေနဲ့ကန့်ညီုံသာမကကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကမှတ်တမ်းတင်ထားတာတွေနဲ့ပါကန့်ညီပါတယ်ထပ်ဆိုထားတဲ့တဲကအသေးစိတ်အတော်များများဟာအရင်ကမှတ်တမ်းတင်ထားတာတွေနဲ့ကန့်ညီပါတယ်ဒီအချက်တွေနဲ့အခြားအချက်တွေရပြောထားတဲ့ထပ်ဆိုချက်တွေဟာယုံကြည်လောက်ပါတယ
်လက်ရှိမှာသူတို့နှစ်ဦးဟာနိုင်ငံတကာရာစုတရားခုံရုံး ICC ရှိတဲ့နယ်သာလန်နိုင်ငံတဟိတ်မြို့မှာရောက်နေပြီလို့45 Rights အဖွဲ့ကရောကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ American The New York Times သတင်းဌာနတို့ကပါပြောထားပါတယ် ICC ဘက်ကတော့ဒီအခြေအနေပေါ်မှာအတည်ပြုတာမျိုးဒါမှမဟုတ်ညင်းဆိုတာမျိုးမလုပ်ဘဲစစ်သားနှုတ်ဦးကိုထိမ့်သိမ်းထားတယ်ဆိုတာကိုပဲညင်းထားတယ်လို့ Matthew Smith ကပြောပါတယ
် They've not denied the whole story they just denied this specific term custody I think but
အကြောင်းအရာတစ်ခုလုံးနဲ့ပတ်သက်လို့သူကမငင်းပါဘူးထင်းသိမ်းထားတယ်ဆိုတဲ့ပြောဆိုချက်ကိုပဲညင်းတာပါဒီချင်းနေနဲ့ပတ်သက်ပြီးတော့တကယ်အကြောင်းအရာကဘာလဲဆိုတော့အရသားတွေကိုအစုဝေးလိုက်တပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ကစစ်သားနှစ်ဦးတဟိတ်မှာရောက်နေတယ်ဆိုတာပါ ဒါကမကြုံစဘူးကိစ္စပါဒါဟာရိုဟင်ဂျာလူလူအတွက်သာမကမြန်မာစစ်တပ်ကကျူးလွန်နေတဲ့ဆိုးရွားရက်ဆက်တဲ့လူရက်တွေကနေလွတ်မြောက်ခဲ့သူတွေအားလုံးအတွက်ပါအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဒီကနေ80ဘာဖြစ်မယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့မက်သျူးစမစ်ကပြောပြီးသူတို့အနေနဲ့တော့ ICC ကိုတိုက်တွန်းထားတယ်လို့ပြောပါတယ
် We are encouraging the ICC to prosecuteThese two men and to work with them.
The new CC CM ပြီးတော့အတွင်းလူမြင့်မြင့်သက်သေတွေဖြစ်နေသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့ ICC ကိုကျွန်တော်တို့အားပေးတိုက်တွန်းနေပါတယ်။ဒါယူအားလုံးဖြစ်လာဖို့ကတရားရုံးအနေနဲ့သတ်မှတ်လုံထုံးလုံလီးတွေတိုင်လို့ရပါလိမ့်မယ်။အဲ့ဒီရွက်ချက်တစ်ခုခုအလွယ်တကူရလာလိမ့်မယ်ဆိုတာမျိုးတော့ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့ကျွန်တော်တို့မျှော်လင့်ပါတယ်။တရားရုံးပေါ်မှာလည်းကျွန်တော်တို့အပြည့်အဝယုံကြည်ပါတယ်။ ICC ဟာဒီကနေ့ကျွန်တော်တို့ကဘာမှာတိတ်ကိုရေးပါတဲ့အဖွဲ့အစည်းတစ်ခုပါ။သူတို့လှုပ်ဆောင်နေတာတွေပေါ်မှာကျွန်တော်တို့ယုံကြည်ပါတယ်။သူတို့ကိုအထောက်အကူပြုဖို့ကျွန်တော်တို့တက်နိုင်တာမှန်လည်းများလှုပ်ဆောင်ပေးကြပါတယ
်ဒီစစ်သားတို့နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မြန်မာအစိုးရနဲ့စစ်ဖက်ပြောခွင့်ရပုဂ္ဂိုလ်တွေကို Rider ကဆက်သွယ်ခဲ့ပြီးမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ဘူးလို့ Rider သတင်းတပုတ်မှာဖော်ပြထားပါတယ်ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံတယ်လို့ရိုဟင်ဂျာတွေအပေါ်ရွေချက်ရှိရှိကျူးလွန်လှုပ်ဆောင်ခဲ့တာတွေမရှိဘူးလို့အစိုးရကရောတပ်မတော်ကပါအကြိမ်ကြိမ်ညင်းဆိုထားပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ချင်းပြည်နယ်ပလဲဝါမြို့နယ်မှာထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအတွက်သမရောနဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရက်စဲဖို့ခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေတောင်းဆိုတဲ့သတင်းတင်ပြချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါတိုက်ပွဲတွေဖြစ်ပွားနေရင်ရွေးကောက်ပွဲကျင်းပဖို့အခွင့်အရေးဆုံးရှုံးသွားမှာစိုးရိမ်လို့ပလက်ဝါမြို့နယ်တွင်သမရောနဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရက်စဲဖို့ခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးစလိုင်းစုံးမြကခုလူပြောပါတယ
်အဓိကအကြောင်းရင်းကဒီတရင်းအရှင်ဘေးလို့ဟောဘဝနေနဲ့ဒီပတ်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာလုံခြုံရေးရုပ်ောက်ခွဲမနှုတ်ဖို့တိုက်တွန်းနေလို့ပြောဆိုထားတာတွေရှိတယ်။ဟောကျွန်တော်တို့ဘလက်ဝနေကလည်းရခိုင်မြောက်ပိုင်းနေနဲ့ဖြစ်ဆက်နေတော့ကျွန်တော်တို့ဘက်မှာလည်းအခုကြိုကြာကြိုကြာတိုက်ပွဲတွေရှိနေပြီတော့ရုပ်ောက်ခွဲကိုအောင်မြင်လုပ်နေဖို့အတွက်တက်ဆန်တဲ့လုံခြုံရေးဖွဲ့စည်းတွေကကူညီပေးဖို့အားရပါပဲ။
လက်ရှိပလက်ဝါမြို့နယ်မှာတိုက်ပွဲတွေရပ်တနေတာတလနီးပါးရှိနေပေမဲ့စိတ်ချရတဲ့အချိန်တွေမဟုတ်သေးတဲ့အတွက်တိုက်ပွဲချိန်မရွေးဖြစ်ပွားနိုင်တယ်လို့သူကဆိုပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ကိုစက်တင်ဘာလ10ရက်နေ့ကစပြီးခွင့်ပြုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနေကြေညာခဲ့ပါတယ်။ဒါပေမဲ့ပလက်ဝါတချို့ဒေသဘက်မှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးခက်ခဲနေကြောင်းဆလိုင်းစောမြကဆက်ပြောပါတယ်။
သမီးထက်ချမ်းရယ်ဘလက်ဝါထက်ပိုင်းကလေးတည်းအထက်ပိုင်းအဲ့ဒီရှင်းလက်ဝါတကြောရယ်အဲ့လိုပဲလုဖြစ်နေမြင်တယ်ခင်ဗျာတနေ့နေရာမှာကြတော့ဘလက်ဝါနဲ့အမီတွိုက်ကဒီသမီးနဲ့ဘလက်ဝါကြားလဲအသွားလာကန့်တက်ထားတော့လုဖြစ်နေတယ်ခင်ဗျာနောက်ဘလက်ဝါအနောက်ချမ်းဒီဒီချောင်းတကြောလေးပြီးတော့ဟိုကူချစ်ခုတော့ရှိတယ်ကျေးရွာပေါင်း18ရွာလောက်ရှိနေအဲ့ဒီဘက်ကတော့လုံနိုင်နေတယ်ခင်ဗျာ
တနေ့ကပြိပခတွေဖြစ်ပွားနေစေဘလက်ဝါမြို့နယ်တဲ့မဲဆွယ်စည်းရုံးရေးခီးစတင်ဖို့ကခက်ခဲနေတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
။လုံးဝအိပ်ပြန်တာတော့မဟုတ်ပါနော်။ဒီကာလမှာတော့ကျွန်တော်တို့ကိုယ်တိုင်မသွားနိုင်တော့မှကျွန်တော်ရဲ့ရုပ်ောက်ပကိုစလေပေါ့။ကိုစလေတွေကတာဝန်ယူပြီးတော့စည်းရုံးဖို့တော့ကျွန်တော်တို့စီစဉ်ထားပါတယ်ဗျ။အဲနေရာတိုင်းမှာတော့မလွယ်ဘူးပေါ့လေ။ပါလို့မရတဲ့ဥစ္စာကတော့ကျွန်တော်တို့ကိုစလေနဲ့ပဲစည်းရုံးလုပ်ဖို့တော့ရားထားပါတယ်ဗျ။
တမရဘက်ကတော့လက်ရှိစည်ရေးသိမ်းမှနေစေရခိုင်ပြည်နယ်မြောက်ပိုင်းနဲ့အစိုးရအုပ်ချုပ်မှုအာဏာရဝဒေရဘက်မှရွေးကောက်ပွဲကျင်းပဖို့လုံခြုံရေးအာဏာနေသေးတယ်လို့သဘောထားမြင်ရှိကြောင်းတမရပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက FUA ကိုခုလိုပြောပါတယ
်ရွေးကောက်ပွဲကော်မရှင်ရခိုင်မြောက်ပိုင်းနဲ့ဝါတချို့အနေနဲ့ဒီမှာတော့ဒီလုံခြုံရေးရစိတ်ချဘူးဆိုတဲ့ဟာပဲကျွန်တော်ပြောထားတာရှိသေးတယ်ရွေးကောက်ပွဲလည်းလည်းလိုလိုကြအဲ့ဒီဟာပြီးတာပဲကျွန်တော်နောက်ဆုံးအချိန်ကျတော့အဲ့ဒါပြီးမှပဲကျွန်တော်ပြောလို့ရပါတယ်
တမရော်နဲ့စီရီပြိပကဖြစ်နေတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့တမရော်ဘက်ကပြောဆိုခဲ့သလိုရွေးကောက်ပွဲမကျင်းပနိုင်ရင်ပလဝဒေတာအတွက်နိုင်ငံရေးရကူစားပြုမဲ့ကိုယ်စားလှယ်တွေမရှိမှကိုစိုးရိမ်လို့တိုက်ပွဲတွေရပ်တန့်ပေးဖို့ KACC ဖွဲ့ကနေတောင်းဆိုခဲ့တာပါမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တမ်းပလောင် TNL ဖွဲ့ကိုကန်တပ်ဖွဲ့ MNDAA တို့ကတော့ကိုရိုနာကူးစက်ရောဂါဒုတိယလှိုင်းသားစီးထိန်းချုပ်နိုင်ရေးနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုအထောက်အကူပြုနိုင်ရေးအတွက်စက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့ထိရက်ပေါင်း80ကြာတတမကျင်းတစ်ဖက်သားပြည်ရစဲကြောင်းကြေညာခဲ့ပါတယ်။ချင်းမြင့်နယ်ဆိုရဖွဲ့အနေနဲ့ပလက်ဝါမြို့နယ်မှာရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ဒီတောင်စုဆိုရကိုတင်ပြထားကြောင်းချင်းမြင့်နယ်ပြည်နယ်ဆိုရဖွဲ့ပြောရေးစုခွင့်ရှိသူဦးစိုးထိုက်ကဆိုပါတယ်ချင်းပြည်နယ်သွင်းမှာဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ဆိုမီဒီမိုကရေစီဖွဲ့ချုပ် ZCD ဆိုမီတိုင်းဒါဒေသဖွံ့ဖြိုးရေးပါတီ ZNRDP ခူမီခမီမျိုးသားပါတီ KMP တိုင်းဒါစီလူမျိုးရေးပါတီ NUB တိုင်းဒါလူမျိုးစုများဖွံ့ဖြိုးရေးပါတီ ENDB ပြည်ထောင်စုကောင်းကျိုးဆောင်ပါတီ UPP နဲ့ပြည်သူ့ပါတီ PP စတဲ့၁၂ပါတီရှိနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အနေနဲ့ဤကောက်ပွဲမကျပနိုင်တဲ့မဲဆန္ဒနဲ့စီးရင်တွေကိုလာမယ့်အောက်တိုဘာလမှာကြေညာသွားမှာဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံထဲလာမယ့်ရွေးကောက်ပွဲမှာကိုဗစ်ရောဂါပိုးဆက်တက်နေရင်ဆိုးကျိုးဖြစ်လာနိုင်တာတွေကြိုတွက်ပြင်ဆင်သင့်တယ်လို့ပြောလာတဲ့တကောက်နိုင်ငံရဲ့လေလာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာကိုမေးထားပါတယ်ဟုတ်ကဲ့ကိုရဲမြို့ဟိတ်ခင်ဗျာအဓိကအရေးကြီးဆုံးချက်စရင်ဘာကိုထောက်ပြမလဲ
လက်ရှိကိုဗစ်ကကျွန်တော်တို့ချိန်မှာလည်းကုသနှုန်းကညှင့်နေတော့မယ်အဲ့ trend ကဘယ်လောက်ထိသွားမလဲဆိုတော့ကျွန်တော်တို့ကမသိသေးဘူးအဲ့ချိန်မှာရွေးကောက်ပွဲကျင်းပမယ်ဆိုရင်ဒီရွေးကောက်ပွဲရဲ့လိုအပ်တဲ့ဂုဏ်ရည်ကြေးတွေစံနှုန်းတွေခီးမီအောင်ဘယ်လိုကျင်းပမလဲအဲ့ဒါစိုးရိမ်ကြရရှိတယ်ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့အဓိကလိုတယ
်ဟုတ်ကဲ့အခုလိုအချိန်မှာကိုရဲ့အကောင်းဆုံးဘယ်လိုချန်ပေးချင်လဲ
ရွေးကောက်ပွဲနဲ့ပတ်သက်ပြီးလေ့လာတဲ့ပညာရှင်တွေကတော့တကယ်လို့ဒါကုသနှုန်းအများများနေတဲ့အချိန်ဆိုရင်တော့ရွေးကောက်ပွဲကိုမလုပ်သင့်ဘူးပေါ့နိုင်ကျင်ပြီးပြောကြတယ်တခုကတော့တောင်ကိုရီးယားမှာအုံကတော့ရွေးကောက်ပွဲကျင်းပတာကုသနှုန်းကအနည်းငယ်ထိန်းထားနိုင်တဲ့အချိန်ပေါ့တော်တော်များများမဲလာပြီးနိုင်တယ်ဒါပေမဲ့အော်စတြေးလျတို့ပြင်သစ်တို့အီရန်တို့မှာကြတော့ရွေးကောက်ပွဲကျင်းပတဲ့အချိန်မှာကုသနှုန်းညှင့်နေတဲ့အချိန်ဖြစ်တဲ့အခါကျတော့မဲပေးမှုလို့ယူပါတယ်အကုန်လုံးကျသွားတယ်။ဒါပြောလို့ဆိုကုသနှုန်းညှင့်နေတဲ့အချိန်ဆိုရင်ရွေးကောက်ပွဲမကျင်းပတဲ့ရင်ကျင်းပဖို့တော့ပြန်ဆင်းလာတယ်ဆိုပြီးတော့သူတို့တုံးတက်ပြီးတော့အကြံပေးတာရှိတယ်ပေါ့။နောက်တစ်ချက်ကကျွန်တော်နိုင်ငံမှာဒီကုသနှုန်းကဘယ်လောက်ထိဆက်သွားမလဲဆိုတော့can focus ပေါ့ကုသနှုန်းကံမှန်းနေတာမျိုးလုပ်ဖို့လိုတယ်ဒီနောက်တစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲနောက်နှစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲဆိုတဲ့ဟာကို focus ပြချာမလုပ်ဘဲနဲ့အရေးကောင်ပဲကျင်းပဖို့တစ်ခါတွန်းနေတယ်တစ်ခါကအများအပြည်ပြည်ရဲ့ကျန်းမာရေးနဲ့ကိုအတက်အတွက်ကိုအများကြီးတက်ရောက်မှုရှိလာနိုင်တယ်အဲ့တော့များလာနိုင်တဲ့ခိမ့်မှုလည်းခက်တယ်ဆိုရင်တော့အရေးကောင်ပဲကိုရွှေ့တင်နေရွှေ့ကိုသုံးဖြတ်တင်
ဟုတ်ကဲ့အဓိကဘာကြောင့်လဲ
ဒါပေမဲ့နိုင်ငံမှာဒီကျွန်တော်မိလာကြည့်တဲ့အခါမှာစီးကဲဘယ်လောက်ထုတ်တာထုတ်တာဒီရွေးကောက်ပွဲမင်းဆွေမှုတွေဟာကထုတ်ထားတဲ့စီးကဲတွေကပျော်လွန်တဲ့ဟာမျိုးလေးတွေတွေ့ရတာပေါ့ထိကြတွေ့တာတော့ဖြစ်လာနိုင်တဲ့အလားအလာတွေရှိတာ
ဟုတ်ကဲ့ဘလို့စီးကဲကျော်လွန်တာမျိုးလဲ
အဓိကကစေးဟုံးနေတဲ့မျိုးနယ်တွေမှာတော်တူတော်တိမ်တက်တဲ့အင်းစင်းကိုတွားတဲ့ကိစ္စမျိုးတွေလူစုရမျိုးတွေပြီးတော့လူချင်းထိတွေ့တာမျိုးတွေအဲ့လိုမျိုးတွေကတော့တခြားနိုင်ငံတွေမှာလည်းကျွန်တော်မလေးရှားတို့ဘက်မှာလည်းဖြစ်ခဲ့တဲ့ဖြစ်ရမျိုးရှိတယ်ပေါ့။မလေးရှားမှာဆိုရင်ပထမဆုံးအရင်ဒေါ်တူတော်ကခွင့်မပြုဘူး။အဲဒါနဲ့မင်းဆိုရင်လည်းဒေါ်တူတော်တိမ်တက်တဲ့အင်းစင်းကိုဖြစ်လာမှာဆိုခွင့်ပြုရမျိုးရှိတယ်ပေါ့။ပြီးတော့ဆန်းလုပ်ဆက်တာမျိုးလုံးကြတာမျိုးကြီးစားရှိတယ်ပေါ့
။ဟုတ်ကဲ့။ရွက်ကပွဲအချိန်တက်လာတဲ့အခါမှာထိန်ရတဲ့အခက်တဲ့နေတာပေါ့နော်။ကိုဗစ်စီးကံအတိုင်းတည်ကြလိုက်နာဖို့အတွက်အဲ့တော့မြန်မာနိုင်ငံအတွက်ကအဓိကဘာလို့မျိုးဖြစ်လာမှာလဲဆိုရင်လေဒီနိုင်ငံရဲ့အတွက်ကြောင့်ကြည့်ပြီးတော့မြန်မာသဘာဝနဲ့
ဒီတော့မှဒီလိုပြီးကောင်းမျိုးတွေများနေတယ်လေအပြင်မှာဟိုမက်ဆက်ကတည်းကသွားနေတဲ့လူမျိုးတွေကိုတွေ့နေရသေးတယ်။ WDS ကြီးရဲ့နေရာမှာ KLC ရဲ့နေရာမှာပြည်ပြည်ကသွားနေတာမျိုးတွေရှိနေကြတယ်။အဲ့တော့ကျွန်တော်သဘောသာဝအရာဆိုရင်ဒီလိုကြီးရဲ့နေရာလိုက်လာဖို့ဆိုတဲ့ဟာကကျွန်တော်သိအသားမကျတဲ့ဟာမျိုးတွေလည်းတွေ့ရတယ်ပေါ့။အဲ့ဒီမှာဒီကစားလေးရွေးကောက်ပွဲအရှင်ရလဲတက်လာတဲ့ခါကျရင်မှာကျွန်တော်တို့အရင်တော့ဆိုရင်ကျောင်းထဲမှာဆိုရင်ဒီလူ6ပြီခွာပြီးနေရတယ်ဆိုရင်လည်းကျောင်းပြင်မှာဒီကအွန်လိုက်ပြီးအဲ့ဒါမျိုးအများကြီးဖြစ်လာတယ်ဆိုကျွန်တော်တို့မြင်တယ်ပြီးတော့ပါတီရလဲအရင်ကြတယ်ဘယ်လိုပြောလို့ရလဲအချင်းချင်းနဲ့လုံနဲ့အနေထားမျိုးတွေလည်းတွေ့နေရတော့လေဆက်မထားတဲ့စီးရင်စီးကဲနေခိတ်ချုံနိုင်မှမလားမေးခွန်းထုတ်ပြရှိ
ဟုတ်ကဲ့အခုအနေထားမှာမဖြစ်မနေဆက်ချင်းပါမယ်ဆိုပါတော့တခြားနိုင်ငံတွေအတွေ့အကြုံကြည့်ပြီးတော့အကောင်းဆုံးဒီမဲဆွဲပွဲနဲ့မဲပေးတဲ့အချိန်မှာဘယ်လိုလုပ်တင်လဲဆိုတာ
ဒီရွေးကောက်ပွဲမှာမဲပေးတဲ့လူနည်းရင်ရွေးကောက်ပွဲတရားဝင်မှုကကျလာမျိုးပေါ့နော်မင်းတို့တောင်းဝန်ရှိသူတွေမဲသွားပေးနေတဲ့အဲမဲရုံနေရာမှာတစ်ဆင့်ယောဂပြုရမျိုးပြုံးမျိုးပေါ့အဲ့ချက်တွေကတော့ဖြစ်လာနိုင်တယ်ကြည့်ပြီးတော့တင်ဆင်မှုလူတွေတကယ်လို့ကျင်းပါမယ်ဆိုတော့အဲ့ဒီကြည့်ပြင်းတဲ့အခါကျရင်ရွေးကောက်ပွဲကော်မတီတစ်ခုရဲ့အောင်းလုံးဆုံးပြတ်ခါမျိုးတဲ့စာရင်ကဲတိုင်းနိုင်ငံပါတီရောစစ်စစ်ကျင်းရစီမီပြီးတော့သဘောတူညီချက်တွေယူဖို့ဒီလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခွေရခင်ဗျာကျွန်တော်ဝင်းမင်ပ
ါရာချန်ဖျံတပတ်မီဒီယာရဲ့မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်ရှိတာထားရလဲဆိုတာဆက်လက်ကြည့်ကြအောင်ပါမြန်မာရွေးကောက်ပွဲကျိုးပဲ့နေတော့ဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့ JJ Rose ရေးတဲ့ဆောင်းပါးကို louisinstitute.org မူရင်းအပေါ်မူရင်းအသုံးနှုန်းအတိုင်းထုတ်လုပ်ပြောပြလိုပါတယ်ကျွန်တော်ကျော်စန်းသာပါနိုဝင်ဘာရွေးကောက်ပွဲဟာ COVID-19 ကန့်သတ်မှုလောင်းကြီးအောက်မှာကျင်းပမှာဖြစ်ပြီး2008 ဆိုက်ကလုန်းနာဂိကလာဖွဲ့စည်းပုံဆန္ဒခရင်ဘွဲကိုပြန်ပြောင်းတတိယစရာဖြစ်ပါတယ်အဲ့ရုံကလူအများအပြားကကိုယ်တိုင်မဲမထဲနိုင်တဲ့အခြေအနေမှာစစ်တပ်ကအတင်းဇွတ်လုသွားခဲ့ပြီးအဲ့ဒီဖွဲ့စည်းပုံအနေနဲ့ပဲအခုအချိန်ထိဆက်လက်အုပ်စိုးနေတယ်လို့ဆိုပါတယ်အလားတူပဲဒီနေ့ရွေးကောက်ပွဲကလည်းပြည်သူလူထုရဲ့ဆန္ဒသဘောထားကိုထင်ဟပ်နိုင်ဖွယ်မရှိသလိုသက်ဆင်တဲ့မဲရလတ်တွေပေါ်ထွက်နိုင်ဖို့အတွက်အခြားသောအဟံတားတွေလည်းရှိနေတယ်ဆိုပြီးရွေးကောက်ပွဲကိုစောင့်ကြည့်မဲ့ Peace ဘက်ကအစောပိုင်းကတမ်းမြစ်ခဲ့တာကိုထောက်ပြပါရယ်ခါမက်ဆီယင်မှားယွင်းတဲ့ကိစ္စဒါဝဒေါင်ဆန်းစုကြည်ကိုရင်ကမကြည်မနက်ဖြစ်ပေမဲ့အထွေထူဘာမှမတတ်နိုင်ပါဘူးတဲ့ရခိုင်ပြည်နယ်ကမက်ဆန္ဒရှင်တွေအများစုဟာအထူးသဖြင့်ရိုဟင်ဂျာမွတ်စလင်အများစုဟာနိုင်ငံသားဟုတ်မဟုတ်ပြဿနာကြောင့်မဲပေးခွင့်ရကြမှာမဟုတ်ဘူးလို့လည်းဆိုထားပါတယ်အချိန်ဝါကြီးမားတဲ့ ABSFU လို့ကြောင်းသားအဖွဲ့နဲ့ ABFTU လို့အလုပ်သမားသမဂ္ဂအဖွဲ့တို့ကလည်းစစ်တပ်အပေါ်စီရနေတဲ့ဒီဖွဲ့စည်းပုံကိုမပြင်းစင်နိုင်ရင်ရွေးကောက်ပွဲအတိတ်တည်းရှိမှမဟုတ်ဘူးဆိုပြီးသတိမှောက်ဖို့ဆော်ဩထားကြပါတယ်တဲ့ဘယ်လိုပဲဖြစ်ဖြစ်အဆုံးမတော်ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကနိုင်ရွယ်ရှိပေမဲ့မဲပိသူအရေးအတွက်နေပြီးစီမံခန့်ခွဲမှုညံဖြစ်လာ NLD နဲ့တန်ခိုင်ဖွံ့ဖြိုးရေးဆိုတဲ့ပါတီကြီးနှစ်ခုကကြီးစိုးနေတာတွေကြောင့်ပြည်သူလူထုကိုကြဲကြဲပြန့်ပြန့်ကိုစားပြုမှုတဲ့ပုံနေမြဲကြနေမြဲအခြေအနေပဲဖြစ်လာလိမ့်မယ်လို့ဆိုပါတယ်ရွေးကောက်ပွဲဖြစ်စဉ်ဟာဘယ်လိုပင်ရှိနေပါစေလက်ရှိဖွဲ့စည်းပုံတည်မြဲနေသဖြင့်ဒီမိုကရေစီအလားအလာမှေ့မှိန်နေဦးမယ်ဆိုတာကိုပြည်သူလူထုကသဘောပေါက်ကြတယ်လို့ကြေညာထားပါတယ်ခင်ဗျာ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာအခုတစ်ခေါက်ကတော့ Harry Potter ရုပ်ရှင်ကားတွေဘယ်လိုကြိုက်ကူးခဲ့တယ်လဲဆိုတာကိုတွားကြည့်ရမှာပါ။ Harry Potter ရုပ်ရှင်ကားတွေထဲမှာပါတဲ့အဝတ်အစားတွေကစားလို့အစားအုပ်အပြင်စင်တွေအထိကိုယ်တိုင်မြင်တွေ့နိုင်မဲ့စတူဒီယိုကြီးတစ်ခုလန်ဒန်မြို့တော်အနောက်ပိုင်းမှာရှိပါတယ်လောလောဆယ်အထူးပြသမှုတစ်ခုလည်းလုပ်နေတဲ့ Warner Brothers Studio London စီကိုကမ္ဘာတစ်လွှာခီးသွားစီစဉ်ကနေတွားကြရအောင်ပါရှင်ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်မြောက်ဘက် -10 လောက်မှာရှိတဲ့ Livingston အရပ်မှာ Harry Potter ရုပ်ရှင်ကားတွေအကြောင်းလေ့လာနိုင်မဲ့စတူဒီယိုကြီးရှိပါတယ်Warner Brothers Studio to London ဆိုတဲ့နေရာကို Harry Potter ရုပ်ရှင်ကားတွေရိုက်ကူးတဲ့ Warner Brothers Studio Company ကလုပ်ထားတာပါ Harry Potter ရုပ်ရှင်ကား၈ကားလုံးကို Livingston အရပ်မှာရိုက်ကူးခဲ့တာဖြစ်ပါတယ်နောက်ဆုံးရုပ်ရှင် Harry Potter and the Deathly Hallows အပိုင်း၂ကို2010ခုနှစ်မှာရိုက်ပြီးကနေလို့စတင်တင်ဆက်မှုတွေလုပ်ချိန်မှာရုပ်ရှင်ထဲမှာသုံးခဲ့တဲ့ပစ္စည်းတွေအဝတ်အစားတွေအပြင်ဆင်တွေကိုထိမ့်သိမ်းထားခြင်းတဲ့အတွက်အခုလိုမျိုး The Making of the Harry Potter ဆိုတဲ့ Studio ကြီးကိုလှုပ်လိုက်တာဖြစ်ပါတယ်။ COVID ကရောဂါကြောင့်ဒီနေရာကို9လလောက်ပိတ်ထားခဲ့ရပြီမဲ့အခုတော့ပြန်ဖွင့်နေပါပြီ။9လကြာပိတ်ထားချိန်မှာ Harry Potter ပရိသတ်တွေအတွက် A Celebration of Slytherin ဆိုတဲ့အပြင်ဆင်သစ်တွေကိုပြင်ဆင်နေတာမို့သူတို့အတွက်အတော်လေးအလုပ်များခဲ့တယ်လို့အထွေထွေမန်နေဂျာ Jeff Spooner ကရှင်းပြပါတယ်။
Every year, throughout the year, the tour runs different features to focus in on special areas.
Harry Potter ရုပ်ရှင်တွေကထူးခြားတဲ့ဇာဝင်ခန်းတွေကိုဒီမှာနှစ်တိုင်းအထူးပြင်ဆင်ပြသလေးရှိပါတယ်။ဒီနေ့ကတော့ Slytherin အသင်းကိုဂုဏ်ပြုတဲ့သူတို့အသင်းနဲ့ဆိုင်သမျှအားလုံးကိုပြသထားပါတယ်။ရောက်လာတဲ့ဧည့်သည်တွေအနေနဲ့ Great Hall ခန်းမကြီးတွေကိုရောက်တာနဲ့ Slytherin အသင်းအောင်လံတွေချိတ်ဆွဲထားတာကိုတွေ့ရပါလိမ့်မယ်။ Harry Potter and the Philosopher's Stone ရုပ်ရှင်နောက်ဆုံးခန်းထဲမှာပါတဲ့အတိုင်းမြင်ကြရမှာဖြစ်ပါတယ်။နောက်ပြီးတော့ Slytherin အသင်းဝင်တွေဝတ်ကြတဲ့ဝတ်စားတွေအပါအဝင်ဒီမှာအရင်မရှိတဲ့အပြင်ဆင်တွေကိုလည်းမြင်ကြရမှာဖြစ်ပါတယ်
။ Harry Potter ရုပ်ရှင်တွေက Hogwarts မော့အတက်ပညာသင်ကျောင်းကြီးမှာကျောင်းကြီးကိုတည်ထောင်သူ၄ယောက်ရဲ့နာမည်တွေနဲ့အသင်း၄သင်းခွဲထားပါတယ်။ Gryffindor, Slytherin, Ravenclaw နဲ့ Hufflepuff ဆိုတဲ့အသင်း၄သင်းတွေက Slytherin အသင်းရဲ့ဆိုင်နာတွေကိုအခုအထူးပြသထားတာဖြစ်ပါတယ်။ပထမဆုံးဇန်လန်ဒရဲဖြစ်တဲ့ Harry Potter and the Philosopher's Stone ရုပ်ရှင်ကိုတက်ဂရိတ်2000စက်တင်ဘာလကုန်မှစတင်ရိုက်ကူးခဲ့တဲ့ကပထမဆုံးပြင်ဆင်ခဲ့တဲ့ဆက်တင်တွေထဲမှာ Great Hall ခမကြီးလည်းပါပါတယ်။ကျောင်းသူကျောင်းသား400လောက်စုဝေးတဲ့ခမကြီးဖြစ်အောင်လို့ဘလောက်တခန္ဓနာပြင်ဆင်ခဲ့တယ်လဲဆိုတာကို The Making of the Harry Potter Studio 2ကိုလာကြည့်သူတွေတွေ့မြင်နိုင်ကြပါတယ်။ Harry Potter ရုပ်ရှင်ကားတွေထဲမှာဒီခမကြီးကအရေးပါတဲ့နေရာတစ်ခုအဖြစ်အမြဲပါပါတယ်။ရုပ်ရှင်ကားတွေထဲမှာပါတဲ့တခြားနေရာတွေကိုလည်းဒီဂိုလာသူတွေအနီးကပ်တွေ့နိုင်ကြပါတယ်။ရုပ်ရှင်အတွက်ပြင်ဆင်ခဲ့တာတွေကိုဒီမှာစုပြီးပြသထားတဲ့အတွက်ဧည့်သည်တွေသိကိုသဘောကျကြပါတယ်
။ We booked 6 months ago and we didn't think we were going to be able to come and we were so pleased.
ဒီမှာကိုလွန်ခဲ့တဲ့6လကတည်းကဝယ်ထားတာပါ။တို့လာလို့ရတော့မယ်တော့မထင်ဘူး။ဒီနေ့ပြန်ဖွင့်နေတည်ရတော့သိကိုဝမ်းသာရပါတယ
်။ So we were really surprised that we got home but masks
don't bother. ခေါင်းစည်းရတာကျွန်တော်တို့အတွက်တော့အပန်းမကြီးပါဘူ
း. And it's actually a bit quieter being like this.
နင်းလူရှင်းနေပြီမဲ့နင်းရတွေ့ရတာတိတ်ကောင်းပါတယ်။ကျွန်တော်တို့က vegan မျိုးကလာတာဆိုတော့တိတ်တော့မနီးလာပါဘူး။ဒါပေမဲ့လာပြတာကိုပဲကျေနပ်လာပါပြီ
။ Studio ကြီးကိုပြန်ဖွင့်တော့ပထမဆုံးဝင်ခွင့်ရသူတွေထဲမှာပါလို့သူတို့မိသားစုတစုလုံးဝမ်းသာနေကြတာပါ။မြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာ Harry Potter ပရိသတ်တွေကနည်းလာတာမဟုတ်ပါဘူ
း။ So we come from Germany and for holiday here.
ကျွန်တော်ဂျာမနီကနေဒီမှာပတ်ပြည်ခီးထွက်နေကြတာပါဒီမှာမြင်ရတာကအသေးချာလောက်ထွားတာတိတ်ကောင်းပါလေလာမည့်ရက်အတွက်ဝမ်းသာပါ
And we all we bought movies here and we watched it all the time we traveled around England
စကူရင်အိမ်မက်ထက်ကအတိုင်းဖြစ်နေတယ်လို့ပါပဲကျမတို့ပရိတိန်တနိုင်ငံလုံးလှည့်ခီးသွားနေရင်ရုပ်ရှင်တွေကြီးဖြစ်ပါတယ်အခုတော့ကိုရိန်ဒီနေရာရောက်လာတာကကျမတို့ခီးအဆုံးသတ်အတွက်အမတ်ရဖြစ်သွားတာပါရှင်
ကိုဖီကယောဂဖြစ်နေချိန်မို့ဒီကိုလာကြသူတွေရောဝန်ထမ်းတွေပါယောဂါကာကွယ်နိုင်ဖို့အသေးအချာအစီအမံတွေကိုလုပ်နေရပါတယ
် What we've really tried to make sure that the experience that our visitors have is the same as much as possible as it was before covid
ဒီကိုလာကြသူတွေအနေနဲ့ကိုဗစ်မဖြစ်ခင်အချိန်ကအတွေ့အကြုံမျိုးအတိုင်းရအောင်တက်နိုင်ဆုံးစူးစမ်းလုပ်ပေးထားပါတယ်လက်ကွင်းစက်တင်တွေအပြင်အဆင်တွေအဝတ်အစားတွေအားလုံးတွေ့ရမှာဖြစ်တဲ့အပြင်အရင်ကမရှိခဲ့တဲ့စလစ်သရင်းနားနေခန်းကိုလည်းပထမဆုံးမြင်တွေ့နိုင်ကြမှာဖြစ်ပါတယ်ကိုဗစ်ကယောဂအန္တရာယ်ကရှိနေသေးတော့ပို့ပြီးတော့သတိထားဆောင်ရွက်မှုတွေတော့ရှိပါတယ်။ကျွန်တော်တို့ဝန်ထမ်းတွေအားလုံးနှာခေါင်းဆီးအကာတွေဝတ်ထားတာတွေ့ရမှာဖြစ်တယ်လို့တန်ရှင်းရေးအတွက်ပို့ပြီးတော့သတိထားလုပ်ထားတာကိုလည်းတွေ့ရမှာဖြစ်ပါတယ်။လူတွေသွားနိုင်တဲ့လမ်းကျောကိုလည်းတစ်ဖက်သွားတာမျိုးကိုပဲလှုပ်ထားပါတယ်။ဘူးသက်ဆေးရည်တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဝင်ခွင့်လက်မှတ်ကိုလည်းကြိုတင် booking လုပ်ကြဖို့လိုပါတယ်။အကောင်းဆုံးမြင်ရနိုင်မယ့်နေရာမျိုးတွေမှာရက်ကြည့်နိုင်ဖို့ကိုလည်းနေရာတည်ချသတ်မှတ်ပေးထားပါတယ်။ပုံမှန်လက်ခံတဲ့ဧည့်သည်အရေးအတွက်ရဲ့25ရာခိုင်နှုန်းကိုပဲလက်ခံသေးတဲ့အတွက်တယောက်နဲ့တယောက်ခက်ခွာခွာနေနိုင်ကြပါလေ
Harry Potter ရဲ့ပထမဆုံး Harry Potter and the Philosopher's Stone ရုပ်ရှင်ကိုစတင်ပြသခဲ့တာ2000တခုနှစ်ကဖြစ်တာမို့2021ခုနှစ်ဆိုရင်အနှစ်20ပြည့်တော့မှာပါဆယ်စုနှစ်နဲ့ချီကျပြီဖြစ်ပေမဲ့ရုပ်ရှင်ထွက်မလာခင်တည်းကအမကန်အားပေးနေတဲ့ပရိသတ်တွေကကဘာတဝါမှရှိနေတာမို့နိုင်ငံဆောင်ကပြည်သက်တွေဒီနေရာကိုတကူးတကလာရှိနေကြတာဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်မောင်ပ
ါခုဆက်ပြီးအင်ကန်ကြဆွေးနွေးခန်းကိုနားဆင်ကြရပါမယ်2020ပြည့်ဝေကောက်ပွဲတွေကျင်းပဖို့နှစ်လပဲလူတော့တဲ့အချိန်မှာနိုင်ငံတွင်းကိုဗစ်ရောဂါဒုတိယလိုင်းပြန့်နှံ့ကူးစက်မှုကတန့်မသွားပဲတိုးနေဆဲရှိပါတယ်ဒီအချိန်ဒီအောက်မှာဝေကောက်ပွဲတွေကျင်းပမယ်ဆိုရင်နိုင်ငံရေးပါတီတည်တည်အတွက်မဲဆွဲစည်းဝေးပိုင်းတွေမှာမညီမျှမှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းရှိထားပါတယ်ဒါကြောင့်လဲတနင်္ဂနွေမတိုင်းတာနဲ့ရွေးကောက်ပွဲတွေကိုရွှေမလားမရွှေဘူးလားဆိုတဲ့မေးခွန်းကလည်းရှိနေတာပါကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရောက်နေတဲ့ရခိုင်ပြည်နယ်ဘက်မှာဆိုရင်တော့လက်နက်ကင်ပြစ်ပခါတွေကလည်းဆက်ဖြစ်နေသေးပါပဲဒီအခြေအနေအားလုံးအပေါ်ခြုံငုံသုံးသပ်ထားတဲ့အမြင်တွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်ဒီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
ရထွန်းနဲ့ဆောင်ဖြစ်တဲ့ VOE ဆွနွေကန်စီစဉ်မှာပါဝင်ဆွနွေပြည့်တဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပ
ါဆိုတော့အခုဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကနှစ်လပဲလူတော့တယ်လို့ဆိုရမှာပေါ့လေရွေးကောက်ပွဲကလည်းနှစ်လပဲလူတော့တယ်နောက်ပြီးတော့ဒီမဲဆွဲစီယွန်ရေးတွေကိုလည်းပဲ COVID-19 ဆိုင်ရာအကန့်အသတ်တွေကြားရတဲ့ကပဲလုပ်ရမယ်ဆိုပြီးတော့ကော်မရှင်ကထုတ်ပြန်ထားတာလည်းရှိတယ်ဆောင်ရွေးထွန်းနှစ်လပဲလူတော့မယ့်အချိန်ကိုဗစ်ရောဂါကလည်းပဲရော့မသွားပဲနဲ့နေတတူကတိုးလာနေတဲ့အချိန်ရွေးကောက်ပွဲကိုတတ်မှတ်ရအတိုင်းလှုပ်တင်တယ်လို့ဆရာယူဆပါသလားခင်ဗျအ
ဲကျွန်တော်ကတော့အခုဟိုရှိနေတဲ့အခြေအနေအချက်လက်တွေအရာပေါ့လေအခုရှိနေတဲ့အချက်လက်တွေအရာကတော့ရွေးကောက်ပွဲကိုတတ်မှတ်ထားတဲ့အတိုင်းလှုပ်တင်တယ်လို့ကျွန်တော်ထင်မြင်ပါတယ်။ဘာကြောင့်တော့ဆိုတော့ကျွန်တော်တို့နိုင်ငံကအခုဒီ COVID-19 ရောဂါဖြစ်နေတယ်ဆိုပေမဲ့တကဘာလုံးမှာဒီနိုင်ငံနဲ့ဒေသပေါင်း215ခုလောက် မှာဖြစ်နေတာမှာကျွန်တော်တို့ကနံပါတ်156ဟိုးအောက်လောက်မှာပဲရှိပါတယ
်
ကျွန်တော်တို့အောက်မှာတော့ဟိုပါပေါ့လေနိုင်ငံနဲ့ဒေတာ60လောက်တော့ကျန်သေးတာပေါ့သို့တော့ကျွန်တော်တို့ရဲ့အရေအတွက်က1300ကျော်လောက်ပဲရှိသေးတော့ဒီတတန်းမှာလူတတန်းမှာကျွန်တော်က24ယောက်လောက်ပဲဖြစ်တော့ရှိပါသေးတယ
်ဟုတ်ကဲ့
အများဆုံးကာတာတို့ဘာတို့ကတော့လူတတန်းမှာ4000ကျော်လောက်ဖြစ်နေတယ်အမေရိကန်မှာဆိုရင်တော့လူတန်းမှာ1900လောက်ဖြစ်နေတာပေါ့လေ
နော
်အဲ့တော့အဲ့ဒီနိုင်ငံအမေရိကန်အပါအဝင်နိုင်ငံ20လောက်ကဒီ10လပိုင်း17လပိုင်း12လပိုင်းလောက်တွေမှာရွေးကောက်ပွဲတွေလုပ်ဖို့ရှိတယ်ဗျဟု
တ်ကဲ့
ရှိတော့ကျွန်တော်တို့အမေရိကန်ဆိုလို့ရှိရင်လည်းကျွန်တော်တို့နိုဝင်ဘာလမှာ
ဒီမှာ3ရက်နေမှာလုပ်လို့ပဲ
ဟုတ်ကဲ့လုပ်ပါမယ်လုပ်ပါကျွန်တော်က10ရက်နေပေါ့နော်ဆိုတော့ဟိုခြားနိုင်ငံတွေလည်းဒီပြဿနာတော့ရှိပါပဲဆိုတော့ကျွန်တော်တို့ကနည်းနည်းဟိုပေါ့ဖြစ်တဲ့ဟိုအန်တီရဲ့ဖြစ်ပွားတဲ့နှုံနဲတော့ကျွန်တော်အယူဆကတော့ရှောင်းဟိုပေါ့ရွေးကောက်ပွဲရွှေ့ဆိုင်ဖို့မလိုဘူးလို့ကျွန်တော်ကတော့ယူဆပါ
ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တို့နိုမှာ3ရက်နေလုံးမဲ့ရွေးကောက်ပွဲအတွက်ဆိုရင်ဒီမှာအများအပြင်ဒီအခုဆိုရင်စနေပါပြီကျွန်တော်တို့ဒီမှာတော့ဟိုမေးလင် voting ပေါ့လေစာရိုက်ကနေတစင်ကျွန်တော်တို့မဲပေးတဲ့စနစ်ဆိုရင်ဒီမှာကတို့စာရိုက်ကနေတစင်လုပ်နေတာလည်းရှိပါတယ်ဆိုတော့မဲယုံနေလည်းသွားပြီးတော့ပေးကြမှာပေါ့လေအဲ့ဒီနေ့ကျရင်တော့အခုလေးကတော့တို့ကတော့စပြီးတော့ပြင်ဆင်လို့ဆောင်နေတာရှိပါတယ်မဲယုံနေမှာသွားတဲ့လူနဲအောင်ဆိုပြီးတော့တို့ကစာရိုက်ကမဲပေးတဲ့စနစ်ကိုသုံးနေတာတော့ရှိပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့ American View Corporation ရဲ့ပတ်သက်တဲ့ချက်လေးတစ်ခုပါဆိုတော့ဆရာဦးဖြစ်တန်းရောလက်ရှိ COVID ရောဂါကူးစက်မှုအခြေအနေအောက်မှာ View Corporation ကိုတတ်မှတ်ထားတဲ့ရက်အတိုင်းကျင်းပတဲ့နယ်လို့ဆရာဦးဖြစ်တန်းယူဆပါလားခင်ဗျာ
COVIDတချို့ပြန်ဖြစ်လာတာကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာ16ရက်နေ့လောက်ကဘုံရက်လာ16ရက်နေ့လောက်ကစတော့ပေါ့
ဟုတ်ကဲ့
အဲ့ဒီအချိန်တော်တွင်းမှာပဲအချိန်ပိုင်းရပိုင်းအတော်တွင်းမှာပဲပူးစက်မှုတွေတော်တော်ကိုကျေပြန့်သွားတယ်ရခိုင်ပြည်နယ်တပြည်နယ်လုံးမှာဆိုရင်ရံပြဲတမျိုးနေပဲလွတ်တယ်အဲ့တော့ပြည်မမှာလည်းပဲဒီအဲ့ဒီကာလအတော်တွင်းမှာပေါ့နော်ကျွန်တော်တို့လောက်ဝက်ကြော်ကြော်လောက်အတွင်းမှာပြည်နယ်နဲ့တိုင်းတော်တော်များများဟိုဒါပြောရဘူးလေရောက်သွားတယ
်အ
ရောင်မှာဆိုရင်လည်းကျွန်တော်တို့ဒီစတေးဟုံးလောက်တာတို့ညမထွက်ရတို့အားလားကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆိုတော့မျိုးနဲ့အားလုံးပါပဲတော့ဒီလိုပုံစံမျိုးနဲ့ပေါ့နော်အဲဒီရောဟာပိုးတွေကိုကျွန်တော်တို့စစ်စစ်တဲ့နေရာမှာအဲလေးဟာမှုတွေရှိသွားမယ်အဲဒါဒီထိရောက်မှုအားနေသွားမယ်အဲဆိုရင်တော့ကျွန်တော်တို့ silent carrier တွေတော်တော့ကိုများလာပြီးတော့ပေါ့နော်ကျွန်တော်တို့မထိန်နိုင်မသိမ့်နိုင်လဲဖြစ်လာတဲ့အခြေအနေမျိုးရှိနေ။အဲ့တော့ဒီလာမယ့်နှစ်လလောက်အတွင်းမှာရောဂါပိုးဟာဘယ်လောက်ထိပြန့်နှံ့သွားမလဲ။ဘယ်လောက်ထိကူးစက်သွားမလဲ။အလူတွေအဲ့ဒီဆိုးကျိုးကိုအစားဝင်တွေကအစနော်တခြားဒီဘေးကျဆိုးကျိုးတွေပေါ့နော်ဒုစရိုက်မှုတွေဘယ်လောက်ထိဖြစ်လာမလဲ။အဲလူတွေကနေပြီးတော့မြေကျူကလုံးဝနေဘယ်လောက်ပြက်ပြီးတော့အခက်အခဲတွေကြုံလာမလဲဆိုတော့လူတွေထက်ကလူတွေဖက်ကပေါ့နော်ပက်တန်တာတွေကျွန်တော်တို့ဘယ်လိုပေါ်ထွက်လာမလဲ။ဒီရောအဲ့ဒီချိန်မှာအဲ့လိုပြင်းပြင်းထန်ထန်နော်ဒီရောဂါပိုးတွေဒီနေရာအနှံ့ကူးစက်သွားမယ်အဲဒါလူတွေရဲ့စာဝန်တွေအချိန်ကြီးရင်းသွားမယ်ဟိုစိတ်ပူပင်တော့ကတွေများနေမယ်ဆိုတဲ့အချိန်မျိုးကိုရောက်လာရင်တော့ရွေးကောက်ပွဲအပေါ်မှာအာယုံစူးစိမ့်မှုအားနည်းသွားနိုင်ပါတ
ယ်ဟုတ်ကဲ့
ပြီးတော့အားလားကျွန်တော်တို့အနေနဲ့ကတော့ဒီလာမယ့်နှစ်လလောက်အတွင်းမှာအခုလောက်1300ကျော်ပြီးရပြီးတော့တောင်းကျော်ပြီးတော့ရှိသွားမလားအလားအဲ့လိုကူးစက်မှုကိုဘယ်လောက်ထိန်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာအာကျွန်တော်ကတော့မူတည်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင
်ဗျာအဲ့ဒီပေါ့ပွဲရှင်းမရှင်းသိဆိုတာနော်ရှင်းသိမရှင်းသိဆိုတာအဲ့ဒီကာလလေးမှာ
အချိန်ရလဲပဲဟုတ်ကဲ့
စဉ်းစားရမယ်အချက်တစ်ချက်ဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့အချိန်ရလဲပဲသိရှိတော့တာမဟုတ်ဘူးကွာနှစ်လပဲလို့တော့ဆိုတော့ဟုတ်ပြီဆရာရွေးထွန်းရေဆရာကတော့ဒါဟလာကျွန်တော်တို့မြန်မာပြည်မှာကကူးစက်မှုနှုန်းကလူရေချိုးစားနေနိုင်ရှင်နေဆိုရင်နေသေးတဲ့အတွက်ရွေးကောက်ပွဲကိုရှေ့ဖို့မလိုဘူးလို့ဆက်ယူဆရတယ်ဆိုတော့ဒီပိုင်းမှာကျွန်တော်ကောင်းတဲ့ပေါ်လာတဲ့အတွေ့ကဒီရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးရေးတွေကိုလည်းကိုဗစ်အကန့်အသတ်တွေနဲ့ပဲလိုအပ်မယ်ဆိုတဲ့အခါကျတော့ဒီအကန့်အသတ်တွေအောက်မှာမဲဆွယ်စည်းရုံးရေးလိုအပ်မယ်နိုင်ငံရေးပါတီတွေအတွက်ကတရားမျှတမှုရှိနိုင်ပါမလားဆရာနိုင်ငံရေးပါတီတွေအနေနဲ့လူလူနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဖို့ရမှာနိုင်ငံပါတီအားလုံးဒန်းလူညီများထိတွေ့ပိုင်ခွင့်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြောဆိုပိုင်ခွင့်ဆိုတာမျိုးတွေဖြစ်လာနိုင်ပါမလားဆရာ
အဲမဲဆွယ်စည်းရုံးနဲ့နီလန်းတွေကတော့ထူးထူးခြားခြားအဲနီလန်းတချို့ပေါ်လာမှာပေါ့ဗျာဥပမာ Facebook တို့ဘာတို့ကနေပြီးတော့အခုဒီဟောပေါ့လေဒီ recording လုပ်ပြီးတော့လွှင့်တာပဲဖြစ်စေဒါမှမဟုတ် live လွှင့်တာပဲဖြစ်စေအခုတည်းတချို့ပါတီတွေလုပ်နေကြပါတယ်အဲ့ဒီလိုလောက်တာမျိုးတွေဒါအစ်စ်ပေါ်လာနိုင်တာပေါ့နော်ဒ ဒီတမယိုးကြမဲဆွယ်စည်းရုံးတဲ့ဟာကတော့ COVID-19 ရောဂါကာကွယ်ရေးညွှန်ကြားချက်တွေကိုလည်းလိုက်နာရမယ်ဆိုတဲ့အခါတော့အဲ့ဒါမှာတော့အကန့်အသတ်တွေအများကြီးရှိသွားမယ်လူဥယျာဉ်လည်းကျွန်တော်တို့တိတ်ပြီးတတ်မှတ်ထားတဲ့ပို့ပြီးတော့စုလို့မရဘူးဟောပြောတာတွေပါတယ်ကြတော့လေအဲကျွန်တော်တို့ဒီအကောင့်စီးတွေပါရမယ်ဆိုတဲ့အခါကျတော့အများကြီးအကန့်အသတ်တော့ဖြစ်သွားမယ်သို့တော့ဥပဒေကိုတိတိကျကျကျွန်တော်တို့ဟိုထိမ့်သိမ်းမယ်ဆိုလို့ရှိရင်တော့အားလုံးကတန်းတူအခွင့်အရေးရကြမှာပါနောက်တစ်ခုကခုနဥပဒေပြောတဲ့ကိစ္စပေါ့နော်ရခိုင်တို့ဘာတို့မှာကတော့တော်တော်လေးအခြေအနေကအခုကဟိုတဖြည်းဖြည်းဒီတိုးလာနေတဲ့အနေထားဖြစ်ပြီးတော့စစ်ဆေးလေတွေ့ရှိလေဖြစ်နေတဲ့အခါကျတော့အဲကျွန်တော်တို့မစစ်သေးရသေးတဲ့လူကဘလောက်များရောဂါရှိနေတယ်လဲဆိုရယ်ဆိုရင်စိတ်တွေရှိတယ်
ဟုတ်ကဲ့
ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရှိရင်လည်းဒီကျွန်တော်တို့ကော်မရှင်နေလဲရတော့မဲဆန္ဒနဲ့အတိုင်းဘာဝဘေးရန်တွေအကြောင်းကျွန်တော်တို့ရွေးကောက်ပွဲမလုပ်နိုင်တဲ့အတွက်ကြောင့်ဆိုပြီးတော့အဲ့လိုပြီးတဲ့ပေါ့တိကျပွာဖြစ်ပြီးတော့ရဆိုင်တာရွှေဆိုင်တာတော့လုပ်နိုင်ပါ
ဟုတ်ကဲ့ရခိုင်ကိစ္စကတော့ဟုတ်ပါတယ်ရခိုင်ကိစ္စကတော့ကျွန်တော်တို့တိကျဖြစ်စဉ်တစ်ခုတီးခြားအခြေအနေတစ်ခုစဉ်းစားရမှာပေါ့နော်တနိုင်ငံလုံးအခြေအနေကဒီတစ်ခုဖြစ်ပြီးတော့ရခိုင်ကတော့တီးခြားအခြေအနေတစ်ခုစဉ်းစားရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်နော်ဆရာဆရာဦးရတော
်ဟုတ်ပါဟုတ်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာဦးပြတဲ့ဆရာတို့အခုမကြခင်မှာဒါကျွန်တော်တို့ရွေးကောက်ပွဲကအခုတည်းကမရွှေ့ဘူးလုပ်မယ်ဆိုတဲ့အခြေအနေလည်းရှိသေးတယ်ဆိုတဲ့အခါကျတော့ဟလာဆရာတို့ပါတီကအဓိကရခိုင်ပြည်နယ်မှာဆရာတို့ဒီ AMP ပေါ့နော်ရခိုင်မျိုးသားပါတီတွေအနေနဲ့ကရခိုင်ပြည်မဲဆန္ဒနယ်တွေမှာရောရှိပြန်မှာဆိုတဲ့အခါကျတော့ဆရာတို့ပါတီအနေနဲ့မဲဆွယ်စီယုံရေးတွေကိုဘယ်လောက်ထိထိထိရောက်ရောက်လုပ်နိုင်မှုအခြေအနေရှိပါလဲဆရာဦးပြန်တဲ့
ဟုတ်ကဲ့ကျွန်တော်တို့ပါတီအနေနဲ့ပဲဖြစ်ဖြစ်တခြားရခိုင်ပြည်နယ်မှာရှိတဲ့ပြည်ပွဲဝင်မဲ့ပါတီတွေပဲဖြစ်ဖြစ်ကျွန်တော်တို့အခက်အခဲရှိနေတာတွေအများကြီးရှိတယ်ကျွန်တော်တို့ဒီခုနလိုပေါ့နော်ဟိုမဲဆန္ဒနယ်တွေကိုဆင်းပြီးတော့မဲဆွေစီယုံဖို့ဆိုတာကျွန်တော်တို့အနေနဲ့မဖြစ်နိုင်တော့ဖြစ်တယ်။ဟာလာဒီကကော်မရှင်ကခွင့်ပြုထားတဲ့အကန့်အသတ်အပြင်ပေါ့နော်။ဟိုကျွန်တော်တို့ဒီတပ်မှာစစ်ပွဲတွေဖြစ်နေတယ်။ပြည်သူလူထုရဲ့စိတ်ဝင်စားမှုအားနည်းနေတယ်။အဲနောက်တစ်ချက်ကကျွန်တော်တို့ဒီ internet line တွေကလည်းအပိတ်ခံထားရတယ်။ဆိုတော့ကျွန်တော်တို့မှာတကယ်တမ်းပြည်သူလူထုနဲ့ထိတွေ့ပြီးတော့ကိုယ်စားလုံးတွေအနေနဲ့မဲဆွေစီယုံဖို့ဆိုတာမဖြစ်နိုင်တော့ဖြစ်နေပါတယ်။ပြီးတော့ online ကကျွန်တော်တို့မဲဆွေစီယုံမယ်ဆိုရင်လည်းခုနအင်တာနက်ကိုဖြတ်တောက်ထားတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေရှိဖို့ရောက်ဖို့ဟာဘယ်လိုမှမဖြစ်နိုင်ပါဘူးအဲဒါကြောင့်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒီတခြားပါတီတွေလည်းဒီလိုပဲကြုံရမယ်ဖြစ်ပေမဲ့ဒီအစိုးရဖွဲ့တဲ့အစိုးရပါတီပေါ့ NLD ပါတီအနေနဲ့ကတော့ဟိုသူတို့အနေနဲ့အစိုးရရဲ့လုပ်ပိုင်ခွင့်တွေကိုတုံးပြီးတော့သူများပါတီတွေနဲ့တစ်ဖြားတအောင်လို့သူတို့လုပ်နိုင်တာပေါ့ဗျာဥပမာဝန်ကြီးချုပ်တွေသွားပြီးတော့ဝန်ကြီးချုပ်တွေဝန်ကြီးတွေသွားပြီးတော့ဟိုဒေတာဖုံးပြေးပါညာလုပ်ပြီးတော့ပြည်သူတွေတိတွေ့နိုင်တာပေါ့ဒါကြတော့ကျွန်တော်တို့ကပို့ပြီးတော့အခွင့်အရေးပေးနိုင်တယ်ပို့ပြီးတော့လုပ်ပိုင်ခွင့်ရှိတယ်ဆိုတော့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့အခိုင်အမာအထဲမှာအရင်ဆုံးကလည်းအင်အားအကောင်းဆုံးပါတီဖြစ်တယ်အခုချိန်မှာလည်းကျွန်တော်တို့အလားဒီပြည်သူတွေထောက်ခံမှုကကြောမကြတော့ဘူးဒါပေမဲ့စိတ်မဝင်စားအားနည်းမှုနဲ့ကြောင်းပေါ့နော်ကျွန်တော်တို့ပြည်သူတွေမဲ့ပေးဖို့အရင်အတွက်နေသွားမယ်စိတ်ဝင်စားမှုအားနည်းသွားမယ်အဲ့ဒါကြောင့်ရွေးကောက်ပွဲအပေါ်မှာတော့ကျွန်တော်တို့လုပ်ရတာအားရပါရအားရှိပါရှိတော့မရှိပါဘူ
းဟုတ်ကဲ့ခ
င်ဗျဒါပေမဲ့ကျွန်တော်တို့ကတော့သင်္ချာပါတယ်ရွေးကောက်ပွဲလုပ်ပိုင်ခွင့်ရှိရင်တော့ဖြစ်လာရင်တော့ပေါ့နော်ကျွန်တော်တို့ပါတီအနေနဲ့အများကြီးအလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဆရာဆရာဦးတို့ဆရာဦးပြန်ပြောတော့တဲ့ထဲကကြလေးတစ်ချက်ကိုထောက်ပြီးတော့ပေါ့လေလက်ရှိအာဏာရပါတီအနေနဲ့ကလုပ်ငန်းတွေလက်ပတ်လှုပ်ဆောင်နေရတာဆိုတော့ဟလာမလွဲတာမရှောင်တာပေါ့ရွေးချက်ရှိခြင်းမှရှိမယ်နော်ကြံရွယ်ခြင်းနဲ့ဟုတ်ချင်မှဟုတ်မယ်ဒါကျွန်တော်တို့ဒီလိုကြီးတိုက်ရိုက်ကြည့်တော့ပြောလို့ရချင်မှရမယ်သို့တော့မြည်တို့ပင်ဖြစ်စီပါတီဆိုတဲ့ပုံရိပ်နဲ့တော့လူလူနဲ့ထိတွေ့ခွင့်ရနေတဲ့အနေအထားမျိုးရှိတာတွေ့ရမှာပါပဲဆိုတော့ကကျွန်တော်ဒီနေရာမှာစဉ်းစားမိတာကလက်ရှိအခြေအနေပေါ့လေဒီယောဂဆိုင်ရာကတ်ယောဂဆိုင်ရာအချက်အသေးကနေရာကြီးပါတီတွေအတွက်ပို့ပြီးတော့အခွင့်အရေးတာတယ်လို့များဖြစ်နေပြီဘူးလားဆရာ
အင်အားကြီးပါတီတွေဆိုတာတဲ့ဟိုအာဏာရပါတီပေါ့လ
ေခဏ
ဥပဒေပြောသလိုအာဏာလက်ရှိရထားတဲ့ပါတီအနေနဲ့ကတော့ခုနသူ့ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဒီဆိုရတာဝန်တွေထမ်းဆောင်ရင်းနဲ့ဒီစီယုံရေးလုပ်ငန်းတွေကိုလည်းတပါးတည်းလုပ်နိုင်တာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုဒါအမှတ်ပါတယ်ဥပဒေပြောတဲ့အတိုင်းဒီဟာနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့တခြား party တွေတဲ့ဆိုင်အနာရပါတီကပို့ပြီးတော့ဒီအခွင့်အရေးပို့တာတဲ့အနေအထားတွေ့ရပါတယ်အဲသို့တော်လဲတခုကျွန်တော်တို့ဒီစဉ်းစားကြည့်နိုင်တာကအဲ့ဒီမှာအခုကစစ်ဟိုပါပေါ့ကျွန်တော်တို့စစ်ရေးတံခံနေရတဲ့အခါကျတော့ကျွန်တော်တို့စစ်ပေးဆောင်ကိစ္စဟိုပါပေါ့ဟိုဒီဒုက္ခတဲ့အရေးကိစ္စတွေလည်းရှိတယ်နောက်အခုဒီ COVID-19 ဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စကိုနိုင်နိုင်နင်းနင်းကင်တွယ်ထိန်းချုပ်ဖို့ကိစ္စတွေလည်းရှိလာတဲ့အခါကျတော့ဒီအရေးကိုဆောင်ရွက်နေရတဲ့အစိုးရပြအနေနဲ့လုံမကင်မာတွေပေါ့နော်လုံမကင်မာတွေချွင်းချက်တွေဒီမှာရှိလာနိုင်တယ်ဗျဆိုတော့ဒါတွေကကြတော့တို့လက်ရှိအာဏာရပါတီအတွက်ကအခွင့်မတားတဲ့အချက်လက်အခြေအနေတွေပေါ့
ဟုတ်ကဲ့
ဆိုတော့ဒါတို့ဟုတ်ကဲ့ဒါကြောင့်မလို့တို့လုံဝကြီးဖက်ကတာနေမယ်လို့တော့လည်းပြောလို့တော့မရဘူးပေါ့လေ
ဆိုတော့ရခိုင်ကတော့ဟုတ်ပါတယ်ဆရာရခိုင်ပဲအခြေအနေကတော့ကျွန်တော်တို့ခုနပြောသလိုတမူကွဲပြားတဲ့အခြေအနေလို့ပြောရမှာပေါ့နော်ဆိုတော့ဆရာဦးရတို့ပဲကျွန်တော်တစ်ချက်ကောင်းလို့မပေါ်လာတဲ့အတွေ့အလေးဆက်မေးချင်ပါတယ်ဆိုတော့ကော်မရှင်အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျွန်တော်တို့အခုပြောတဲ့အခြေအနေမျိုးပေါ့နော်လက်ရှိရှိနေတဲ့အချက်တဲမှာနိုင်ငံရေးပါတီတွေအားလုံးအတွေ့ဟလာဒန်းတူရီတူဟလာစီယုံပိုင်ခွင့်လှူရှားပိုင်ခွင့်စသည်အပြင်ဖြစ်ဖို့အတွက်ဒီဒန်းတူညီမြဖြစ်စေဖို့အတွက်ကော်မရှင်တွေနဲ့ပို့ပြီးတော့တိကျတယ်ပို့ပြီးတော့ကြာနာတိုက်ရက်တဲ့စီမင်းစည်းကမ်းတွေညွှန်ကြားချက်တွေမလုပ်သင့်ဘူးလားဆရာဦးရတော
်အဲလုပ်သင့်တယ်ဗျအဲ့ဒီဟာမျိုးကကျွန်တော်လည်းစဉ်းစားပါတယ်ဒါဒီလိုထူးခြားတဲ့အခြေအနေအောက်မှာအမှန်ကော်မရှင်ကသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပေါ့နော်တွေ့ရမှာဗျတွေ့ပြီးတဲ့အခါကျသက်ဆိုင်ရာနိုင်ငံရေးပါတီနဲ့တွေ့ရမယ်အဲ့ဒီဒေတာကအုတ်ထွေးရေးဘိုင်းနေနဲ့ဘိုင်းနေစီကထင်မြင်ချက်တွေနားထောင်ရမယ်နောက်အောက်ခြေကကျွန်တော်ရွေးကောက်ပွဲကော်မရှင်အစဉ်စဉ်ရဲ့အဲဒီထင်မြင်ချက်တွေနားထောင်ရမယ်အဲ့ဒါလို့နားထောင်ပြီးတဲ့အခါကျတော့မှဘာလို့တင့်တယ်လဲဆိုတဲ့ဥစ္စာကိုအခုကတည်းကနည်းနည်းပြင်ထားဖို့တော့လိုတယ်လို့ထင်တယ်ဗျ
ဟုတ်ကဲ့ဆရာဦးပြတဲ့ဟိုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေနဲ့အခုတွေ့တာကျွန်တော်ထင်တယ်တစ်ချိန်တစ်ချိန်တည်းမပူသေးဘူးထင်တယ်ဟုတ်လားဆရာ
ဟုတ်ကဲ့နှစ်ကြိမ်လောက်တော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပို့ပြီးတော့ဆွေးနွေးတာရှိခဲ့ပါတယ်။ဒါပေမဲ့ဟိုခုဒေတာနဲ့ပေါ့နော်ထူးခြားတဲ့ဖြစ်စဉ်တွေကိုဟိုတင်ပြပိုင်ခွင့်ကြတော့အားနည်းပါတယ်။အဲရခိုင်ပြည်နယ်မှာရှိတဲ့အခြေအနေမျိုးကိုကြတော့ကျွန်တော်တို့ဘက်ကတင်ပြခွင့်အဲ့ရှင်ကအချိန်နဲ့နည်းစောသေးတယ်ဆိုတော့ဟိုနောက်ပိုင်းမှာဒါနိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်နေနဲ့အဲဒါတွေကိုသိရှိပြီးတော့ဒီသက်ဆိုင်ရာပေါ့နော်ကျွန်တော်ဆိုတော့ရခိုင်ပြည်နယ်ကမရှိတဲ့ပါတီဖြူတီးတန့်ခိုယူဆွေးနေတာမျိုးတော့လုတ်တင်ပါတယ်အဲ့ဒါမျိုးတစ်ချိန်တစ်ခါမှမလုတ်ခဲ့တော့လည်းပဲကျွန်တော်တို့အနေနဲ့ဒီမှာဖြစ်ပေါ်နေတဲ့အခြေအနေမျိုးပေါ့နော်ဟိုမှာရွေးကောက်ပွဲကိုရွှေ့တင်သလားမရွှေ့တင်လားရွေးကောက်ပွဲလုတ်ရင်ဘာလို့အခက်အခဲရှိမလဲမဲဆန္ဒနဲ့တန်တယ်လုံးကိုလုတ်နိုင်မလားတချို့တဝက်ပဲလုတ်နိုင်မလားနောက်ပြီးတော့စစ်ဘေးရှောင်တွေရဲ့စခန်းတွေမှာဘယ်လိုလုတ်မလဲအဲရွာဖြစ်တွေအခြေအနေပေါ့ဘယ်လိုဟိုတော့ပြီးတော့မဲဘုံတွေထောင်လို့ရတယ်မရတယ်အဲ့လိုမျိုးပေါ့နော်ကျွန်တော်တို့ဖြစ်နေတဲ့ခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ခုနအင်တာနက်ဖြတ်ထားတဲ့ပုံမှာအဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေအတွက်ကျွန်တော်ရခိုင်ပြည်နယ်ကိုထူးခြားချက်အနေနဲ့တော့ဟိုဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကခိုးယူပြီးတော့ပြည်စုံဆွေးနွေးတင်တယ်ကျွန်တော်တို့ရဲ့အကြံဉာဏ်ကိုရယူတင်တယ်အဲဒါပေမဲ့အဲ့လိုမျိုးတစ်ခါမှမလုပ်ခဲ့တော့ဟိုကျွန်တော်တို့ဒီအခြေအနေကိုဒီတိုင်းပဲရင်ဆိုင်ရမယ်ဆိုတဲ့အခါမှာအခက်အခဲတွေအများကြီးကြုံလာမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်တယ်ဆိုတော့ရွေးကောက်ပွဲတွေကျွန်တော်အဲ့ဒါမကြာခဏတွေးမိတာလေဒီရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ကျွန်တော်တို့ဒီနေရာမှာဟလာတို့လှုပ်ဆောင်ကြတာတွေတို့ဟလာဆောင်ရွက်နေတိုင်းနဲ့ပတ်သက်ပြီးတော့ဆွဆွပြောဆိုစရာအကြောင်းလည်းမရှိပါဘူးဒါပေမဲ့မရှင်းလင်းတာလေးတွေပေါ့နော်နားမလည်နိုင်စရာဖြစ်တာလေးတွေဘာကြောင့်လဲဆိုတော့ရွေးကောက်ပွဲတွေမြို့တော်ပင်ဖြစ်စီဘယ်လိုအခြေအနေအောက်မှာပဲကျင်းပလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတာကတော့ဒါကကျင်းသေးပေါ့ပါပဲဒါမှလည်းပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကဟလာအများကယုံကြည်ပြည်တွင်းပြည်ပယုံကြည်ပြီးတော့ဟလာမြန်မာဒီမိုကရေစီအပြောင်းလဲရေးကိုပို့ပြီးတော့ထောက်ကူဖြစ်စေမှာပါဒါမှလည်းပဲ BDP ပါတီ90ဖြစ်စေဟလာခိုင်မာတဲ့ရွေးကောက်ပွဲကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေတက်လာတဲ့အာဏာရလာတဲ့ပါတီဖြစ်တဲ့အတွက်ပြည်တွင်းပြည်ပထောက်ခံမှုကိုရမယ်အားပေးမှုကိုရမယ်ဆိုတော့ဒီလွတ်လပ်ပြီးတရားမျှတဖို့ဆိုတာတိတ်ကိုအရေးကြီးပါတယ်လွတ်လပ်ပြီးတရားမျှတဖို့ကိစ္စမှာလည်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့ကတချို့ဟာတွေကလွတ်လပ်လေးကျွန်တော်တို့အပြင်ကတော့တွေးကြည့်ပြီးတော့လို့ရနိုင်တဲ့ရှိတဲ့အခါကြတော့တကယ်တမ်းရွေးကောက်ပွဲကော်မရှင်ရဲ့တချို့လှုပ်ဆောင်မှုတွေမှာလွတ်လပ်ပြီးတရားမျှတမှုကိုမေးခွန်းထုတ်เสียဖြစ်နေတာရှိနေပါသလားဆရာဦးရတော
်အဲကျွန်တော်အခုဒီဟိုပါပေါ့လေအပြင်ကနေပြီးတော့ဘေးကနေပြီးတော့ဟိုလေလာအကဲခတ်ကြည့်ရတဲ့လောက်ကတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ဥစ္စာက ဒီရွေးကောက်ပွဲကော်မရှင်ဘဘွားပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ဟိုအရင်ကော်မရှင်နဲ့နှိုင်းစာလို့ရှိရင်တိတ်ပြီးတော့ဒီတမတမတ်ရှိရှိရပ်တည်တယ်လို့တိတ်မမြင်အောင်ပေါ့နော်ဟုတ်ကဲ့မမြင်အောင်ဆိုတော့ဥပမာအားဖြင့်ကျွန်တော်တို့ဒီရွေးကောက်ပွဲမဲဆွဲတဲ့အခါမှာအမျိုးသားကောင်းဆောင်တွေရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်နော်အသုံးပြုခွင့်ပေးတဲ့အခါမှာဘုကြောင သခင်ဖိုးလာကြီးတို့ပုံတွေကိုကြတော့အဲသုံးညင်နေဆိုတဲ့ပါတီကိုဟိုသုံးခင်မပြူဘူးအဲအဲ့ဒါမျိုးတွေပေါ့နော်နောက်တစ်ခါခုနဥပိသံပြောသလိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီမကြာခဏတွေ့ပြီးတော့သူတို့ရှိရာထင်မြင်ချက်တွေတောင်းတာနော်နောက်တစ်ခါဒီဒီဘလို့
တွေ့ချင်နေတွေမေးတာ
အလည်းပြမင်းများနာစသဖြင့်အဲ့ဒါမျိုးတွေလည်းနေတယ်ဗျအဲ့လိုဆိုတဲ့အခါကျတော့ဟိုသိအားမရဘူးပေါ့
ဟုတ်တယ
်ကော်မရှင်လောက်အားမရဘူးလို့အဲ့လိုပြော
ဆိုတော့ပြောရရင်ဆရာဦးရတော်ဟိုလာအရင်ကော်မရှင်ဆိုတာကပြောရရင်ကျွန်တော်တို့ဟလာအရက်ဖက်ပြောင်းထားတဲ့စုပူကြီးတွေကနေပြီးတော့မှအုတ်ချုပ်တဲ့အောက်မှာလုတ်ခဲ့တဲ့ရွေးကောက်ပွဲကတော့မှဟလာတကယ်အရက်သားများတဲ့အစိုးရလက်ထက်မှာလုတ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့အရင်ရွေးကောက်ပွဲကော်မရှင်ရဲ့လုတ်ပုံကံမှုကတော့ပို့ပြီးတော့လွတ်လပ်တရားမျှတရေးအာမခံတယ်လို့ဖြစ်မနေဘူးလားဆရာဦးရတော်နော
်အဲပို့ပြီးတော့ပုံဝင်လင်းလင်းနဲ့ဟွာပေါ့နော်ဘာခေါ်လဲရေရေရင့်ရင့်ပေါ့အကန်ခင်ဗျားတို့စောင့်ကြည့်ခြင်းလဲလာစောင့်ကြည့်ကြပါ
ဟုတ်ပါအ
ဲဆိုပြီးတော့အဲ့လိုမျိုးဖိတ်ခေါ်တာတွေဟွာတွေကအားရစရာကောင်းတာပေါ့နော်ဟုတ်
တယ်ဟုတ်တယ
်အခုကျွန်တော်တို့ space တော့ပါလို့အဲဆိုရင်တော်တော်ကိုဟိုဟာစိတ်ထဲမှာလေ
မတက်မတာတော်ဖြစ်စရာပေါ့ဆရာရေ
မစိတ်မတက်မတာတော်ဖြစ်တယ
်ဆိုတော့ဆောက်ဖြစ်တဲ့ရခိုင်အချင်းတွေကတော့ကျွန်တော်တို့အားလုံးသိပြီးသားပါငူရဲကူကစစ်ပေးတန်တင့်နေတဲ့ဟလာဒေတာတွေရှိနေရကနေပြီးတော့အခုကိုဗစ်ဒုတိယလိုင်းရိုက်တယ်ဆိုတဲ့အခါကျတော့ရခိုင်ချင်းတွေကတော့တကယ်ကိုယဉ်ထုမနာဖြစ်เสียချင်းလို့တော့ပြောရမလားလို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်စိတ်မကောင်းအတော်ဖြစ်เสียလဲကောင်းပါတယ်ဆိုတော့ကျွန်တော်ရခိုင်တပီနယ်တဲကိုပဲကြည့်မယ်ဆိုရင်တကယ်လို့သာရွေးကောက်ပွဲလုံးမလုံးနိုင်တဲ့မဲဆန္ဒနယ်တွေတော်တော်များများရှိလာမယ်ဆိုရင်ရခိုင်ပြည်နယ်ရဲ့ရွေးကောက်ပွဲအလားလားဘယ်လိုများဖြစ်လာနိုင်ပါလဲဆရာဦးပြည်တန်ဆရာတို့ဘယ်လိုများတွေးထားပါသလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာတကယ်တော့တကယ်မိနေမြောက်ပိုင်းမြို့နယ်တချို့မှာတော့ကျွန်တော်တို့တိုက်ပွဲတွေမကြာခဏဖြစ်ပါတယ်။ဟိုတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောခဲ့တာတော့ဒါအကုန်လုံးမြို့နယ်တော့မဟုတ်ဘူးပေါ့နော်။တချို့မြို့နယ်တွေအနည်းဆုံးနှမြို့နယ်လောက်တော့သူတို့ကရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောတယ်။အဲမနေ့တနေ့ကဥစော်ချီပြန်ပြောတဲ့အခါမှာလည်းပဲ၅မြို့နယ်လောက်ပဲအဲတည်တည်ရှာရှာဖြစ်နိုင်တယ
်။
ကြံမြို့နယ်တွေကတော့တချို့တဝက်ပဲသူတို့အနေနဲ့နော်လုံရှင်တဲ့မြို့နယ်ကိုလုံမယ်သူတို့အခြေအနေကဒါလုံရှင်ရေးကိုအကြောင်းပြပြီးတော့လည်းဖြစ်နိုင်တယ်သူတို့အနေနဲ့နော်တကယ်တမ်းဒီမဲဆန္ဒနယ်မြေမှာနိုင်ရှင်မရှိဘူးဆိုရင်လည်းပဲအဲသူတို့ဒီမဲဆန္ဒနယ်ကိုတိတ်ဆိတ်ဝင်ကျွန
်
တော်တို့စိုးရင်တော့တကယ်တမ်းလုံမယ်ဆိုရင်တော့နော်လုံမယ်ဆိုရင်တော့စင်နာထားပြီးလုံမယ်ဆိုတော့တချို့တဝက်ပဲဖြစ်ဖြစ်မြို့နယ်ရဲ့တခြားမဲ့ဖြစ်ဖြစ်မဲဆန္ဒတစ်ခုပဲဖြစ်ဖြစ်လုံလို့ရတယ်ဆိုတော့လုံလို့ရတာပေါ့
ဟုတ်
ဒါမဲ့ရွေးကောက်ပွဲကော်မရှင်ရဲ့နော်လုတ်ပိုင်ခွင့်အရာတော့မဲဆန္ဒနယ်တွေကိုဟိုဒီသဘောဝဘေးကြောင့်ဖြစ်စီလုံခြုံမှုအခြေအနေအရာဖြစ်စီအဲမဲဆန္ဒနယ်အချို့သူကနောက်ဆုံးထားနိုင်တာပေါ့ရွေးကောက်ပွဲလုံဖို့နောက်ဆုံးထားနိုင်တယ
်
ဒါမဲ့ဒီနေ့အချိန်ထိရွေးကောက်ပွဲကော်မရှင်ကဗေမဲဆန္ဒနယ်ကိုလုံမယ်ဆိုတာအတိအကျမကြေညာတဲ့အခါမှာကျွန်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနဲ့တော်တော်ကိုတုခါရောက်ပါတယ်ပြင်ဆင်ရတာတို့မဲဆွဲစည်းရုံးရတာတို့ရေးစကားသွင်းတာတို့အခက်အခဲတွေအများကြီးရှိတယ်
ဟုတ်ကဲ့
ဒါဆိုရွေးကောက်ပွဲနီးကမှဒီမျိုးနဲ့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါမသိတော့ဘူ
း
ဒီလိုပြောကြချက်ဟာရွေးကောက်ပွဲအတွက်ကျွန်တော်တို့လုပ်တဲ့အခါမှာလည်းကျွန်တော်ကတော့
ဟုတ်ကဲ့ဆရာဦးပြတဲ့အတန်ချက်ချက်လေးပြတ်သွားလို့ပါဟုတ်ကဲ့အဆုံးသတ်ပြီးဒီမှာဆရာဦးရထွန်းဆရာဦးရထွန်းပြောဆရာအမြင်လေးပြောပါအောင်ရခိုင်ဘက်ကတမူထူးခြားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာကိုယ်တိုင်ရောဘယ်လိုသဘောရလဲဆရာ
မှန်ပါတယ်ဗျဥပိသံပြောသလိုပဲဒီရခိုင်မှာကဟိုကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တချို့ကိုလည်းမြို့နယ်တစ်ခုလုံးမလုပ်ဘူးဆိုတာမျိုးရှိနိုင်တယ်လို့တချို့မြို့နယ်တွေကြတော့လည်းဘယ်အပိုင်းကဒီမဲ့ယုံတွေကိုလုံခြုံရေးအခြေအနေရမလုပ်ဘူးဆိုတာမျိုးလည်းလုပ်လို့ရတယ်သူကသူ့ဥပဒေရပါလေအဲ့လိုဆိုတဲ့အခါမှာသူကမဲပေးတဲ့သူကဒီ50မဲပေးခွင့်ရှိတဲ့လူရဲ့50ရခိုင်နှုန်းကျော်ပေးတယ်ဆိုလို့ရှိရင်အထမြောက်တယ်ဆိုတော့သမ္မတချက်လည်းရှိတဲ့အတွက်ကြောင့်မလို့ဟိုဒါအာဏာရပါတီအနေနဲ့အဲဒီဟိုဟာပေါ့အသာရနိုင်တဲ့အကွက်တကွက်ပေါ့လေဒီလိုဟာမျိုးတွေလည်းရှိတယ်ဒါကြောင့်မလို့ခုန ဘယ်နေဒီမှာလုံမယ်ဘယ်ဒီသားတွေမှာမလုံဘူးဆိုတဲ့ဥစ္စာကလည်းစောစောစီးစီးသူတို့မပညာပဲနဲ့ကပ်ပြီးမှလည်းပညာနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဟာကအဲဒီသက်ဆိုင်ရာတိုင်းရင်းသားပါတီတွေအနေနဲ့ကတော့ဟိုအများကြီးတိုင်ပင်စဉ်းစားပြီးတဲ့အခါကျတော့ဟိုကျွန်တော်တို့ရွှေဆိုင်နာတို့ဘာတို့ဒါရုပ်ောက်ဘက်ကော်မရှင်ကိုတင့်တော်သလိုပေါ့နော်ကိုဟိုဒီအကြံဉာဏ်လေးအခုကလေးကပေးရင်ကောင်းမယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးတယ်ဆရာဦးရထွန်းဆရာဦးဖေတန်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့နေကောင်းကျန်းမာကြပါစေလုပ်ငန်းဆောင်တာများကိုလည်းအောင်မြင်မြင်ဆောင်ရွက်နိုင်ကြပါစေခင်ဗျာ
ပေးတယ်ဆွေးနွေးပေးပါကျေးဇ
ူးတင်ပါတယ
်ဒီဘောမျိုးနဲ့ပြည်သူ့လူထုကိုယ်စားလှယ်ဟောင်းဦးရထွန်းကြခိုင်မျိုးသားပါတီ ANB ရဲ့မြေဘုံမျိုးနယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဖေတန်းတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် BOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ BOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်အင်္ဂလာညပါမီဒီယာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိပါခင်ဗျာ
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ဘုဒ္ဓဟူးနေ့မနက်ခင်းသတင်းလွှာတင်တဲ့အဖတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကဝစီစံတမှုနောက်ဆုံးဆင်းဖြစ်တဲ့အဆင့်3စံတမှုရလဒ်တွေမှာလူတွေအတွက်အနေနဲ့ကင်းကင်းသုံးဆွဲနိုင်ကြအောင်မပြတ်တနိုင်သေးရင်ဆေးဖြတ်ကြည့်ဖို့တရားဝင်ခွင့်ပြုချက်တောင်းခံအောင်မှာမဟုတ်သေးဘူးလို့ကကွက်စီထုတ်လုပ်နေတဲ့ဆေးကုမ္ပဏီတွေရဲ့အမှုဆောင်ရာရှိချုပ်9ယောက်ကကြေညာခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကနိုဘာလ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်ကကွက်စီရနိုင်တယ်လို့တနင်္လာနေ့ကပြောပြီးမှအခုလိုဆေးဝါးကုမ္ပဏီတွေကအမှုဆောင်ရာရှိချုပ်တွေရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။Republican အမတ်တွေထိန်းချုပ်ထားတဲ့ American အထက်လွှတ်တော်မှာ COVID-19 အထောက်ပံ့ပေးရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုဒီတစ်ပတ်ထဲမဲခွဲဆုံးဖြတ်တည်ပြုဖို့ရှိတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကအင်ကာနေကပြောပါရယ်။အလွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကရောအထက်လွှတ်တော်ကဒီတစ်ပတ်ထဲမဲခွဲဆုံးဖြတ်မဲ့ဥပဒေကြောင့်ဟာနိုင်ငံရေးကစားတာတက်တက်ဖြစ်တယ်ဆိုပြီးတုံ့ပြန်တဲ့ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါရယ်။အင်ဒိုနီးရှားနိုင်ငံအခြေခံချေနာမှာကတင်ခဲ့တဲ့လေစီပြေရိုဂျာဒုက္ခသည်300နီးပါးဟာပင်လယ်ထဲမှာလာပေါင်း9လနီးပါးကြာမြှုပ်လင့်ချက်ကင်းမဲ့တဲ့အခြေအနေနဲ့ကြုံခဲ့ရသလိုလူရောက်30လောက်သေဆုံးခဲ့တယ်လို့ခန့်မှန်းကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာဗျူဂျီယုံအာရှပစိဖိတ်ဆိုင်ရာညွှန်ကြားမှုအင်ဒရီကာယက်ရတဲကအင်္ဂါနေ့ကပြောကြားခဲ့ပါတယ်American dollar 1.5 billion ကုန်ကြမယ်ရန်ကုန်မြို့သစ်စီမံကိန်းအတွက်တင်နာအစ်တွေခေါ်ယူရေးဂျာမနီစီးပွားရေးအတိုင်ပင်ခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Roland Berger ကိုမြန်မာနိုင်ငံကငှားရမ်းလိုက်ပါတယ် Belarus အတိုက်ခံကောင်းစွာ Svetlana Tsikhanouskaya ကသူတိုက်ပြည်တွင်းကဖြစ်ပေါ်နေတဲ့နိုင်ငံရေးအကြက်တဲကလက်မခံနိုင်ပွဲဖြစ်တာကြောင့်သမ္မတ Alexander Lukashenko ရာထူးကနှုတ်ထွက်ဖို့အရေးနိုင်ငံတကာကဖိအားပေးဖို့တောင်းဆိုလိုက်ပါတယ်ဗုဒ္ဓဘာသာနဲ့ကဲအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရမ်းမတော်ပါ
This program has come to you from the Voice of America, Washington.